Welcome to the Voice of America in Burmese.
Mingla mene khe ma shin. Washington myo ro VOA American tan ga ni 2016 khu ni December 10 ye sani ne ne khe season go Myanmar sanaw chain mene 6 nai ga ni 9 nai thi line to meter 24 32 ne 40 ru ga ni dai yai thau lwin ni de lo internet Facebook ga ni le dai yai na sin nai da ba de shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မသက်ပါဒီမနေ့ခင်းသတင်းတွေကိုရှားဖောင်းနဲ့အတူကြီးညာပေးပါပါအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့လက်တွဲပြီးလှုပ်ဆောင်ရမှာအတွက်တိတ်ကိုစိတ်လှုပ်ရှားမိကြောင်းအောက်လွတ်တော်အများစုခေါင်းဆောင်ပေါ်ရန်ကပြောကြားလိုက်ပါတယ်တရုတ်နိုင်ငံကနေတားဆီးဖို့ကြိုးစားတဲ့ကြားကကပဲကုလသမဂ္ဂလုံခြုံရေးကောင်စီမှမြောက်ကိုရီးယားအရေးကိုဆွေးနွေးခဲ့ကြပါတယ်သမ္မတဦးသိန်းစိန်ဟာအာရှဒေသရဲ့ ACA ဆုကိုရရှိသွားပါပြီမြန်မာနိုင်ငံထက်ပြင်းနဲ့မှာတလမကွဲနိဗါရှိတဲ့ဒိုင်နိုဆောအမိရုပ်ကျွင်းပိုင်းရှိနေပါ့တွေ့ရှိခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင
်ကောင်းပါပြီရှင်ဒီတိတ်အခြေဆိုင်သတင်းစာကြီးနှစ်ဆောင်ကိုမြန်မာအစိုးရကတော့တရားစွဲဖို့စီစဉ်နေပါပြီ
အဲဒီဒီဒီဒါချက်ကို channel blog ရဲ့ website ဒီမှာအစိုးရကိုဒီလိုဖော်ပြပြီးတော့
ဒါကတော့တမရယုံပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောသွားတာပါ။ဘာကြောင့်တရားဆွဲဖို့စီစဉ်နေတယ်လဲဆိုတဲ့အကြောင်းသတင်းအစီအစဉ်ပြီးမှတင်ဆက်ဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့မလေးရှားရောက်မြန်မာအလုပ်သမားတွေဘာတွေစိုးရိမ်နေကြတယ်လဲဆိုတာကိုလည်းပြောပြမှာပါ။နောက်ပိုင်းမှာတော့ဒီဇင်ဘာလတချင်းအထူးအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ရှားဖောင်တို့ကပြောပြမှာပါ။
အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့နယူးယောက်မှာတွေ့ဆုံစကားပြောခဲ့ပြီးတဲ့နောက်မှာသူဟာ2019ခုနှစ်ကစပြီးတာဝန်ယူရမယ်သူတို့အစိုးရနဲ့လက်တွဲပြီးလှုပ်ဆောင်ရမှာကိုစိတ်တိတ်ကိုစိတ်လှုပ်ရှားမိကြောင်း Republican Party ရဲ့အောက်လွှတ်တော်အများစုခေါင်းဆောင် Paul Ryan ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ရွေးကောက်ပွဲကာလကသမ္မတလောင်းရဲ့အငင်းပွားပွဲကြီးညာချက်တွေနောက်ပိုင်းထရမ့်နဲ့ခက်ခွာခွာနေလာခဲ့သူ Paul Ryan ကအခုခါမှာသမ္မတတာဝန်ကိုထမ်းဆောင်တော်မဲ့ထရမ့်နဲ့နေစဉ်လိုလိုဆက်ဆံပြောဆိုလာရကနေသူတို့နှစ်ဦးရဲ့ဆက်ဆံမှုတွေတိုးတက်လာတာလာတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲအင်ဒီယားနာပြည်နယ်တပ်မကအဖွဲ့ခေါင်းဆောင် Chuck Jones ကအသက်တက်လာမဲ့ American သမ္မတထရမ့်အနေနဲ့ American နိုင်ငံသားတွေရဲ့အလုပ်ကိုင်တွေနဲ့ပတ်သက်ပြီးအလေးထားမယ်ဆိုရင်သူဟာထရမ့်နဲ့နှစ်ဦးချင်းထိုင်ပြီးဆွေးနွေးချင်တယ်လို့လည်းပြောပါတယ်။သူက American အနောက်အလယ်ပိုင်းကအိန္ဒိယနဲ့ပြည်နယ်ဆက်ရုံတစ်ခုမှာအလုတ်ကန်ရားနဲ့ချီပြီးဆက်ထားဖို့အတွက်ထရမ့်ကအစီအစဉ်ချပြတာနဲ့ပတ်သက်ပြီးဒေါသတကြီးဝေဖန်ခဲ့သူဖြစ်ပါတယ်
။တူရကီကကြောထောက်နောက်ခံပေးထားတဲ့ Free Syrian Army သဘုံတိုက်ခိုက်ရေးသမားတွေနဲ့ဒီတူရကီစစ်တပ်တို့တောက်ကြနေကမဟာဗျူဟာကျတဲ့ဆီးရီးယားနိုင်ငံအယ်ဘတ်မြို့ကိုထိုးစစ်ဆင်ခဲ့ပါတယ်။အယ်ဘတ်မြို့ဟာကလနက်ကိုင်အဖွဲ့တွေနဲ့ American မဟာမိတ်အဖွဲ့တို့ IS သေးကြွားတွေရဲ့လက်ထဲကနေပြန်လည်သိမ်းပိုက်နိုင်ဖို့ကြိုးစားနေတဲ့အလပိုမြို့ရဲ့အရှေ့မြောက်ဘက်မှာရှိပါတယ်။တူရကီနဲ့ရုရှားနှစ်ဖက်စလုံးကဂျက်လေယာဉ်တွေနဲ့တိုက်ခိုက်မှုလုပ်ခဲ့တယ်လို့ယူဆရတဲ့တောက်ကြနေကလေကြောင်းတိုက်ခိုက်မှုအတွင်းအရက်သား20လောက်သေဆုံးခဲ့တယ်လို့စစ်မြေကြီးမှာရှိတဲ့ဒေသအတွင်းမှာရှိတဲ့ Syria အတိုက်ခံဘက်ကလာတဲ့သတင်းအရေးမြင့်တွေက VOA ကိုပြောပါတယ်။ဒီပူရဲလေကြောင်းစစ်ဆင်ရေးဟာဒါမှန်ခဲ့မယ်ဆိုရင် Syria နိုင်ငံမြောက်ဘက်ကတူရကီစစ်တပ်တွေဝင်ရောက်ဆွဲဖက်မှုတွေလုပ်နေတဲ့အပေါ်ကိုရုရှားနဲ့တူရကီအစိုးရကြားတစုံတရာသဘောတူညီမှုတွေရရှိခဲ့ပုံရပြီးဒါဟာကြီးမားတဲ့တိုးတက်မှုတရားလို့ဆိုရမှာဖြစ်ပါတယ်။ဒါအပြင်တောက်ကြနေမှာပဲ Home ပြည်နယ်မှာရှိတဲ့ Sheikhan Palmera မြို့နီးတစ်ဝိုက်မှာ Syria အစိုးရတပ်ဖွဲ့နဲ့ IS စစ်သွေးကြွတွေကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့တယ်လို့ဒေသအတွင်းသတင်းနဲ့စောင့်ကြည့်ရေးအဖွဲ့တွေကပြောပါတယ်။ဒီတော့အတွင်းအီရတ်နိုင်ငံမူဆူမြို့ကIS Islamic စစ်သည်ကြအဖွဲ့တွေကိုအီရတ်အစိုးရစစ်တပ်ကတိုက်ထုတ်နေတဲ့နေရာမှာရှိတဲ့အမျိုးသမီးတွေဟာမြို့တွေကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်။သူတို့ပေါ်ဆင်းရဲဒုက္ခပေးတဲ့ IS တွေရဲ့ရန်မူမှုတွေညော့နေလာနေတယ်လို့ပြောဆိုမှုတွေရှိနေပေမဲ့ရက်စက်မှုတွေဟာရှိနေသေးပါရှင်။
အီဂျစ်နိုင်ငံကိုင်ရိုမြို့တော်ရဲ့လမ်းမကြီးတစ်ခုကစစ်ဆေးရေးဂိမ်းနားမှာတောက်ကြံနေကဘုံတလုံးပောက်ကွဲခဲ့တဲ့အတွက်ရဲ6ဦးသေဆုံးပြီး3ဦးဒဏ်ရာရခဲ့ပါတယ်။ဘုံပောက်ကွဲတဲ့ဒီလမ်းမကြီးဟာဂီဇာပိရမစ်တွေစီကိုသွားတဲ့လမ်းဖြစ်ပြီးနိုင်ငံခြားခီးတော်တွေတင်ဆောင်လာတဲ့ဘတ်ကားတွေဖြတ်တန်းရလမ်းလည်းဖြစ်ပါတယ်။ဘုံပောက်ကွဲမှုကြောင့်ကားအများအပြားပျက်စီးသွားတယ်လို့ရဲ SUV ကားတွေကမှန်ပရင်းတွေပါကွဲကုန်တဲ့အတွက်အဲ့ဒီနေရာတဝိုင်းမှာအပျက်စီးတွေအင်္ဂလိပ်အပိုင်းစာတွေမှန်ကွဲတွေနဲ့ပြည့်နှက်နေတာပါလုံခြုံရေးတွေကမောင်းမြန်တနက်တွေဓာတ်ငွေ မျက်နှာဖုံးကာရီနဲ့အတားအဆီးတွေချဆောင့်ပေးနေတဲ့စုံစမ်းစစ်ဆေးသူတွေကပောက်ကွဲခဲ့တဲ့နေရာတွေကိုစစ်ဆေးပါတယ်ဒီပောက်ကွဲမှုကိုဟဆမ်လို့ခေါ်တဲ့အဖွဲ့ကလှုပ်ဆောင်တာဖြစ်ကြောင်းအွန်လိုင်းမှာကြေညာထားပါတယ်ဂျီဟက်အတွက်လက်နက်တွေကင်ထားတွေတင်းတို့အတွက်ဘာမှလုံခြုံမှုရှိမှာမဟုတ်ဘူးလို့လည်းသူတို့ရဲ့ကြေညာချက်မှာရေးပါတယ်ဒီအဖွဲ့ကအရင်ကလည်းကိုင်းလို့မှတိုက်ခိုက်မှုတွေလုပ်ပြီးသူတို့ဟာမွတ်စလင်မျိုးကိုအဖွဲ့နဲ့ဆက်နွယ်နေမယ်လို့တန်မြတ်ရှိချောင်းအီဂျစ်အစိုးရကပြောပါတယ်။မေလာတုန်းကကိုင်ရိုတိုက်ခိုက်မှုကလူသေးပြောက်အများဆုံးဖြစ်ပြီးတနတ်သမားတွေကဘတ်စကားတစီကိုပြက်ခတ်ခဲ့တဲ့အတွက်အရက်ဝတ်ရဲ၈ဦးသေဆုံးခဲ့ရတာပါ
။တောက်ချာနေမနေ့ကလူစီကားရဈေးတစ်ခုအတွင်းအမျိုးသမီးနှစ်ဦးအသေးခံဘုံးခွဲတိုက်ခိုက်မှုလုပ်ခဲ့ပြီးနောက်နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ဘက်မှာလူ30ထက်မနည်းသေဆုံးခဲ့တယ်လို့နိုင်ဂျီးရီးယားစစ်တပ်ကပြောပါတယ်။အသေးခံဘုံးခွဲတိုက်ခိုက်မှုတွေမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုအသုံးပြုတဲ့အဖွဲ့လို့အများသိကြတဲ့ Boko Haram Islamists အဖွဲ့ကဒီဘုံးခွဲတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်လို့လောလောဆယ်ပြောဆိုတာမရှိသေးပေမဲ့လည်းနိုင်ဂျီးရီးယားစစ်တပ်ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်လို့ပြောပါတယ်။တည်ဆုံးသူတွေအပါအဝင်ထိခိုက်ဒဏ်ရာသူပေါင်း68ယောက်ကိုဒေသန္တရဆေးရုံမှာပို့ဆောင်ထားတယ်လို့ဒီစစ်တပ်ပြောခွင့်ရပုဂ္ဂိုလ်ဘူမူဘာဒီရီအကန်ထိုကြီးကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမာဒါလီဒေသကိုနိုင်ဂျီးရီးယားစစ်တပ်ကပြန်လည်ပြီးမသိမ်းပိုက်နိုင်ခင်မှာဘိုကိုဟာရန်အဖွဲ့ကလှပောင်များစွာထိန်းချုပ်ခဲ့တာဖြစ်ပါတယ်။ဆမ်ဘီစာဖော်ရက်စ်ဒေသအနီးမှာဘိုကိုဟာရန်တပ်ဖွဲ့တွေအခိုင်အမာခြေကုပ်ရယူထားစေပါပြီးခဲ့တဲ့နှစ်ကလည်းဘိုကိုဟာရန်အဖွဲ့ဟာဒီမာဒါလီဒေသမှာအလားတူတိုက်ခိုက်မှုအတော်များလုပ်ခဲ့ပါတယ်2015ခုနှစ်ဒီဇင်ဘာလအတွင်းကလည်းအခုတိုက်ခိုက်မှုဖြစ်ခဲ့တဲ့ဈေးအနီးမှာရှိတဲ့ဘတ်စကာမတိုင်တစ်ခုမှာအမျိုးသမီးနှစ်ဦးအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူပေါင်း30တေဆုံးခဲ့တယ်လို့ဇွန်လကအတုပအခမ်းအနားတစ်ခုအတွင်းစစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်လူ18ဦးတေဆုံးခဲ့ရပါတယ်ရှင်
New American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံကနေတားဆီးဖို့ကြိုးစားတဲ့ကြားကပဲကုလသမဂ္ဂလုံခြုံရေးကောင်စီကတောက်ကြမ်းနေမှာမြောက်ကိုရီးယားရဲ့လူသားချင်းစာနာမှုအခြေအနေကိုဆွေးနွေးပါတယ်။ကုလသမဂ္ဂအလူခွင့်ကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံပအဝင်တခြားအဖွဲ့အစည်းတွေကပဲဆွေးနွေးလို့ရှိတဲ့ဒီကိစ္စအတွက်နိုင်ငံပေါင်း15နိုင်ငံပါတဲ့လုံခြုံရေးကောင်စီကဆွေးနွေးလာတာအခုဆိုရင်တတိယအကြိမ်ပါ။လုံခြုံရေးကောင်စီရဲ့နှစ်ပတ်လည်ညီလာခံတွေမှာ2014ခုနှစ်ဒီဇင်ဘာလကစပြီးဆွေးနွေးတာဖြစ်ပါတယ်။ကုလသမဂ္ဂတရုတ်နိုင်ငံဆိုင်ရာတာဝန်ကြီးလီယူရှိယီကလုံခြုံရေးကောင်စီရဲ့လူခွင့်ဆွေးနွေးဖို့ဖွဲ့ထားတာမဟုတ်ဘူးလို့ပြောကြားရင်းမြောက်ကိုရီးယားရဲ့လူခွင့်အခြေအနေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီဆွေးနွေးတာကိုကန့်ကွက်ခဲ့တာပါ။ဒါပေမဲ့တရုတ်ရဲ့ဆန္ဒအတိုင်းအစည်းအဝေးမကျင်းပဖို့လိုအပ်နေတဲ့ကန့်ကွက်မဲ့ကိုမဲမရခဲ့ပါဘူး။ရုရှား၊ဗင်နီဇွဲလား၊အင်ဂိုလာနဲ့အီဂျစ်တို့ကပဲကန့်ကွက်ကြတာပါ။အခုလိုဆွေးနွေးမှာကိုတရုတ်ကကန့်ကွက်ပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲ့ထိန်တဲ့ဒုံးကြီးစမ်းသပ်ပစ်လုံမှုတွေနောက်ထပ်အရေးယူဒဏ်ခတ်မှုကိုတော့မကန့်ကွက်ပါဘူး။တချိန်ထဲမှာပဲအမေရိကန်စစ်ဘက်ထိတ်တန့်အရာရှိကြီးတဦးကမြောက်ကိုရီးယားဟာအခုဆိုရင်နျူကလ িয়ার လက်နဲ့ထုတ်နိုင်တဲ့အနေအထားရောက်နေပြီလို့ပြောပါတယ်။ဒါပေမဲ့သူပြစ်ချင်တဲ့ပြစ်မှတ်ကိုထိအောင်တော့ပြစ်နိုင်အောင်မှာမဟုတ်ဘူးလို့ဆိုပါတယ်။
မြန်မာနိုင်ငံသမရဟောင်းဦးသိန်းစိန်ဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကာလအတွင်းအကောင်းဆုံးဦးဆောင်ပြီးလှုပ်ဆောင်နိုင်ခဲ့တာကြောင့်2016ခုနှစ်အတွက် Asia Cosmopolitan Awards မဟာဆုကိုရရှိခဲ့ပါတယ်။ Asia Cosmopolitan Awards ဆုရွေးချယ်ရေးအဖွဲ့ရဲ့ကြေညာချက်အရဆုပေးပွဲအခမ်းအနားကိုတော့2019ခုနှစ်ဇန်နဝါရီလ15ရက်ဂျပန်နိုင်ငံနာရာခရိုင်အတွင်းမှာပြုလုပ်မှာဖြစ်ပါတယ်။စီးပွားရေးနဲ့လူမှုရေးသိပ္ပံဆုကိုတော့စီးပွားရေးပထဝီနယ်ပယ်မှာလှုပ်ကိုင်ဆောင်ရွက်နေတဲ့ပါမောက်ခမာဆာဟီဆာဖူချီတာကရရှိခဲ့ပါတယ်။ယဉ်ကျေးမှုစုကိုတော့ဥရောပကောင်စီအချိန်ပြည့်ဥက္ကဋ္ဌဖြစ်တဲ့မစ္စတာအာမန်ဗာရွန်ပူကရရှိခဲ့ပါတယ်ရှင်
။မြန်မာနိုင်ငံထွက်ပင်းရင်ထဲမှာတလမကွဲနီးပါးရှိတဲ့ဒိုင်နိုဆောရဲ့အမိပိုင်းရုပ်ကျွင်းရှိနေတာကိုကြောက်ဖြစ်ရုပ်ကျွင်းဖေးတာပညာရှင်တွေရှာရှာပါပါပထမဆုံးတွေ့ရှိလိုက်ပါပြီ။ဒီရုပ်ကျွင်းဟာဒိုင်နိုဆောအမိပိုင်းကအယူအတန်နုလေးတွေနဲ့အတူနူးညံ့တဲ့အမွှေးလေးတွေမပြတ်မစီပဲရှိနေတာပါ။ဒီပင်းရင်ကိုကချင်ပြည်နယ်ဟူကောင်းတောင်ကြားမှာရှိတဲ့ပင်းရင်မိုင်းတွေကနေတရုတ်မြန်မာနယ်စပ်ပင်းရင်စည်းတဲ့လာရောက်ရောင်းချသူတွေစီကနေဝယ်ယူတာဖြစ်ပါတယ်။တရုတ်နိုင်ငံဘူမိသိပ္ပံတက္ကသိုလ်ကကြောက်ဖြစ်ရုပ်ကျွင်းပညာရှင်လီဒါချန်ဦးဆောင်တဲ့သုတေသနပညာရှင်တွေကတစ်သားရုပ်ကျွင်းပါတဲ့ပင်းရင်ဖြစ်ရောင်းချနေတဲ့ ဒါကိုဝယ်ယူခဲ့ပြီးဆန်းစစ်ကြည့်ရမှာလွန်ခဲ့တဲ့နှစ်တန်ပေါင်း96တန်းလောက်ကအသက်ရှင်နေထိုင်တဲ့ဒိုင်နိုဆောရဲ့အမိပိုင်းဖြစ်နေတာတွေ့ရတာပါဒီတွေ့ရှိချက်ကိုဒီဇင်ဘာလထုတ်ဇီဝဗေဒစာဆောင်မှာဖော်ပြပြီးဒီတွေ့ရှိမှုကနေဒိုင်နိုဆောမျိုးစိတ်တွေရဲ့အမှုတွေဖြစ်တည်ပုံအဆင့်ဆင့်ပိုနားလည်လာမယ်လို့မျှော်လင့်ပါတယ်စာတမ်းပူတဲ့ရေးသားသူကနေဒါနိုင်ငံ Royal Psychics Savant တော်ဝင်ပြတဲ့ကရုပ်ကျင်းပညာရှင် Ryan McKellar ကတော့ဒိုင်နိုဆောရဲ့အမွေတောင်တွေကိုပို့ပြီးတွေ့လာလေလေသူတို့အနေထားပိုသိလာနိုင်နေလေဖြစ်ပြီးသူတို့မှအကြီးကုန်တွေနဲ့ဖုံးနေမယ်လို့ထင်ရတာတဲ့ငှက်တွေနဲ့ပိုတူတာတွေ့ရတယ်လို့ပြောပါတယ်ဒါကြောင့်ဒီရုပ်ကျင်းတွေ့တာဟာတသက်မှန်တစ်ခါတွေ့တာမဟုတ်တိတ်ကိုတန်မိုးရှိကြောင်းပြောပါလိမ့
်ဂျာတာပရိနိကထုတ်ပြန်တဲ့အစိုးရရဲ့ဂိတ်ကနေအချက်ဒီဂိတ်ကနေအချက်လက်အစ်စ်တွေရ2015ခုနှစ်အတွင်းဘိန်းဖြူအလွန်အကျွံသုံးဆွဲမှုကြောင့်တေဆုံးတဲ့အမေရိကန်ဥယျာဟာတနပ်ပြစ်ခတ်မှုကြောင့်တေဆုံးရတဲ့အရေးအတွက်ထက်ကြော်လွန်နေတာကိုပထမဦးဆုံးချိန်ဖြစ်နေတွေ့ရပါတယ်။ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကထုတ်ပြန်တဲ့စီးရင်ချက်လက်ရ2015ခုနှစ်အတွင်းမှာတနပ်ပြစ်ခတ်မှုကြောင့်တေဆုံးရသူအရေးအတွက် 12,969 အထိတိုးလာနေတယ်လို့ပဲဘိန်းဖြူအလွန်အကျွံသုံးဆွဲမှုကြောင့်လည်းတေဆုံးမှုနှုန်းဟာ23ရာခိုင်နှုန်းအထိတိုးမြင့်သွားတာကိုတွေ့ရပြီးတော့ 12,989 အထိရှိခဲ့ပါတယ်။ဒီတေဆုံးမှုကိန်းကနန်းအရေးအတွက်ဟာနေ့စဉ်ထုတ်ပြန်တဲ့လူသေးစီးရင်အစီအခင်စာမှာဖော်ပြထားတာဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ဆက်မှာပါဗြိတိန်အခြေစိုက် Daily Mail သတင်းစာနဲ့စင်ကာပူအခြေစိုက် The Independent သတင်း Online တို့ကိုမြန်မာအစိုးရကတရားစွဲဖို့စီစဉ်နေတဲ့အကြောင်းအရင်ဆုံးပြောပြမှာပါရှင်အခြားနိုင်ငံမှာဖြစ်နေတဲ့သတင်းတစ်ခုကို Daily Mail သတင်းစာကမြန်မာနိုင်ငံမှာဖြစ်နေတယ်လို့လှုပ်ကြံရေးသားခဲ့ပြီး The Independent သတင်းစာကတော့ဒေါက်ဆန်းစုကြည်ပြောဆိုချက်ကိုမဟုတ်မမှန်ရေးသားလှုပ်ကြံထားတဲ့ဗီဒီယိုကိုကိုးကားဖော်ပြခဲ့တဲ့အတွက်ဒီလိုတရားစွဲဖို့စီစဉ်တာဖြစ်တယ်လို့သမရယုံပြောခွင့်ရကဆိုပါတယ်ဒီဇင်ဘာလ9ရက်နေ့ရက်စွဲနဲ့ထုတ်တဲ့ Daily Mail Online စာမျက်နှာမှာDave Buck ရေးသားထားတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုဆက်ပြီးနှင်ပန်းနှိပ်စက်နေစေဆိုတဲ့သတင်းဆောင်မှဖြစ်ပါတယ်။အဲ့ဒီသတင်းဆောင်မှကောင်းစင်မှာကြေကွဲစရာကောင်းတဲ့ပုံရိပ်အဖြစ်ရိုဟင်ဂျာကလေးငယ်တအူးကိုမြန်မာစစ်သားတအူးနှိပ်စက်နေတဲ့ဓာတ်ပုံဆိုပြီးရေးသားဖော်ပြခဲ့ပါတယ်။အမှန်တကယ်တော့အဲ့ဒီသတင်းမှဖော်ပြခဲ့တဲ့ဓာတ်ပုံတွေဟာကမ္ဘောဒီးယားနိုင်ငံမွန်တူကီရီပြည်နယ်မှာလမ်းလျှောက်တက်ခါစကလေးငယ်တအူးကိုသူ့ရဲ့မိခင်ရာခင်းထဲမှာအလုပ်လုပ်နေတဲ့အချိန် VNN နိုင်ငံသားအလုပ်သမားတအူးကနေနှီးမျိုးစုံနဲ့နှင်းပန်းနှိပ်စက်နေတာဖြစ်ပါတယ်။ကြောက်လန့်ငိုယူနေတဲ့ကလေးငယ်ကိုသူကိုယ်တိုင်ကျင်ဆက်နဲ့တို့ပြီးနှိပ်စက်နှင်းပန်းနေပုံတွေကို VNN အမျိုးသားကကိုယ်တိုင်ဗီဒီယိုရိုက်ပြီးအင်တာနက်ပေါ်မှာတင်ခဲ့တဲ့အတွက် online မှာပြန့်နှံ့သွားပြီးကမ္ဘောဒီးယားတနိုင်ငံလုံးအမျက်ဒေါသထွက်ခဲ့ကြပါတယ်။နှင်းပန်းနှိပ်စက်တဲ့ VNN နိုင်ငံသားကိုဗီယက်နမ်အာဏာပိုင်တွေကဖမ်းဆီးထားပြီးကမ္ဘောဒီးယားအစိုးရကတော့အဲ့ဒီသူကိုသူတို့နိုင်ငံကိုလွှဲပြောင်းပေးဖို့တောင်းဆိုထားပါတယ်။အခုလိုကမ္ဘောဒီးယားနိုင်ငံမှာဖြစ်ခဲ့တဲ့အဖြစ်အပျက်ကိုမြန်မာနိုင်ငံမှာဖြစ်တဲ့အောင်မှားယွင်းရေးသားခဲ့တဲ့သတင်းကို Daily Mail သတင်းစာရဲ့ online စာမျက်နှာကနေနောက်ပိုင်းမှာပြန်ပြီးဖြုတ်ချခဲ့ပေမဲ့အခြား online အသုံးပြုသူတွေက Daily Mail ရဲ့သတင်းအမှားကိုပဲကိုးကားပြီးဖော်ပြနေစေဖြစ်တဲ့အတွက်မြန်မာအစိုးရဘက်က Daily Mail ကိုတရားစွဲဖို့စီစဉ်ရတာဖြစ်တယ်လို့သမရယုံရဲ့ပြောခွင့်ရဦးစော်ထေက VOE ကိုပြောပါတယ
်။အဲဒီ Daily Mail ရေးသားချက်ကို channel blog တွေ website တွေမှာ source ကို Daily Mail ကိုဖော်ပြပြီးတော့ကြံနေတယ်။ကျွန်တော်တက်တာမှလည်းအဲ့ဒါတွေကိုပြန်ပြီးတော့ screenshot နဲ့ဝင်ရနေပါလေအများကြီးဖိတ်ဆိုလဲပါတယ်ဗောနော်အဲ့တော့ဒီလိုမျိုးကတခြားနိုင်ငံမှာဖြစ်တဲ့အကြောင်းအရာဖြစ်စဉ်ကိုကျွန်တော်မြန်မာနိုင်ငံမှာတက်မလို့ကပြစ်ဆက်မြန်မာနယ်လို့ပြောတဲ့အခြေသားတွေရေးသားချက်တွေကိုသူတာဝန်တစ်ခုရဲ့ယူရမယ်သို့တော့ဒီနေ့ချင်းကြီးဘာမှတာဝန်ခံမရှိဘူးဗောနော
်နိုင်ငံတကာဥပဒေတွေနဲ့အညီဘယ်လိုတရားစွဲမလဲဆိုတာကိုတော့ဥစော်ထေးကအခုလိုရှင်းပြပါတယ်
နိုင်ငံနိုင်ငံတွေမှာအစိုးရတွေမှာမီဒီယာတကူနဲ့မဟုတ်ပါမဲ့ဖြစ်တဲ့ဆိုရင်ကျွန်တော်အသေးချက်မှုကဘယ်ဟာပါပေါ့နော်အဲ့လိုမျိုးတွေကျုံးဝင်နိုင်တဲ့နိုင်ငံကလုပ်လို့ရတဲ့ဥပဒေကြောင့်ကျွန်တော်လေ့လာပါမယ်။အဲ့လိုပြီးရင်သက်ဆိုင်ရာတရားရုံးကဘယ်လိုတရားရုံးကိုပုံပြီးတက်တော်မလဲ။ဘယ်အဲ့နိုင်ငံမှာဆိုရင်လည်းဘယ်လိုလို့ရှိလဲ။ဒါကိုကျွန်တော်အသေးစိတ်လေ့လာပြီးမှကျွန်တော်လုပ်အောင်ဖြစ်ပါတယ်။ကျွန်တော်ဒီကောင်ကြီးဆိုတော့ပေါ့တယ်။ဒီကောင်ကြီးရှင်းနေသေးရင်ရှိတယ်အဲ့ဒါနဲ့ကျွန်တော်ဆွေးနွေးတိုင်ရင်တိုင်ရင်ပြီးတော့ဖြစ်ကိနေငယ်ရဲ့ဒီရဲ့ဥတွေသူကကွန်မွန်လောနဲ့တွားရတဲ့သူတို့ရဲ့ကွန်မွန်လောရဲ့အနေအထားတွေကျွန်တော်တို့ လေ့လာမယ်အဲ့နိုင်ငံဟာဖြစ်ခဲ့တဲ့ဗီဒီယိုနဲ့ဖြစ်စဉ်တွေကျွန်တော်လေ့လာမယ်လေ့လာပြီးတော့ကျွန်တော်ဆောင်ရွက်ပါမယ်
အလားတူဗြိတိန်နိုင်ငံကထုတ်ဝေတဲ့ The Independent သတင်းစာရဲ့ online စာမျက်နှာမှာလဲစင်ကာပူနိုင်ငံရောက်မြန်မာတွေနဲ့တွေ့ဆုံပွဲမှာပြောကြားချက်တွေကိုမဟုတ်မမှန်ဖြည့်ဆွက်ပြီးအင်္ဂလိပ်လိုဘာသာပြန်ရေးထားတဲ့ YouTube ဗီဒီယိုတစ်ခုကိုကိုးကားပြီးဒီဇင်ဘာလ5ရက်နေ့ရက်စွဲနဲ့ဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းကောင်းစင်မှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်တဲ့မေးခွန်းကိုဒေါအောင်ဆန်းစုကြည်ကရေမောပြီးတုံ့ပြန်ခဲ့တယ်လို့យေတာထားပါတယ်။အမှန်တကယ်မှာတော့စင်ကာပူရောက်မြန်မာနိုင်ငံသားတဦးကတွေ့ဆုံပွဲမှာဒေါက်ဆန်းစုကြည်ကိုစာနဲ့ရေးသားပြီးမိခဲ့တာကမြန်မာအစိုးရတဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေမှာလောက်ကျန်ဖန်တီးထားတဲ့အခက်အခဲတွေမြင်နေရပြီးဘေးဆိုင်တွေတီးပြီးဒုက္ခပေးနေတဲ့သူတွေရဲ့လောက်ရအပေါ်ဒေါက်ဆန်းစုကြည်ဘလို့မြင်ပါတလဲဆိုတာပဲဖြစ်ပါတယ်ဒေါက်ဆန်းစုကြည်ပြန်ဖြေတာကလည်းအခုလိုဘေးဆိုင်တွေတီးတယ်ဆိုတာကအကူအညီတစ်ခုဖြစ်ပြီးဘေးဆိုင်တွေတီးနေလို့ရှိရင်ကိုဆိုင်လေးနဲ့ပြန်တီးလိုက်ပေါ်ဆိုပြီးဟာတာနှော်ပြီးပြောဆိုသွားတာဖြစ်ပါတယ်။အခုလို The Independent သတင်းစာရဲ့ online စာမျက်နှာမှာဖော်ပြထားတဲ့မှားယွင်းတဲ့သတင်းနဲ့ပတ်သက်လို့ The Independent သတင်းစာဘက်ကမီဒီယာကျင့်ဝတ်နဲ့အညီတုံ့ပြန်ဖြေဆိုတာမျိုးမရှိတဲ့အတွက်နိုင်ငံတကာဥပဒေကြောင်းနဲ့အညီမြန်မာအစိုးရဘက်ကတရားစွဲဖို့စီစဉ်နေကြောင်းဦးစော်ထေကပြောပါတယ်။နိုင်ငံတကာမှာဂုံတိတ်ခါရှိတဲ့သတင်းစာကြီးတွေကိုမြန်မာအစိုးရကနေတရားစွဲဖို့စီစဉ်တာဟာပထမဆုံးအကြိမ်လည်းဖြစ်ပါရဲ့ရှင
်။ဒေါက်တာရှင်များရှင်။ရင်ကျိုးသိပ်ဆို့မှုတွေနဲ့နေ့စဉ်ဆိုသလိုရုပ်ကံလှုပ်ရှားနေရတဲ့ရန်ကုန်မြို့ကြီးမှာအများပြည်သူစီးနှင်းနေကြရတဲ့ဘတ်စကားလိုင်းတွေရဲ့တချို့ယာဉ်မောင်းတွေနဲ့စပယ်ယာတွေဟာလမ်းစည်းကမ်းယာဉ်စည်းကမ်းတွေမလိုက်နိုင်ုံနဲ့မကပါဘူး။ရင်စည်းသူတွေလမ်းသွားလမ်းလာတွေတခြားမော်တော်ယာဉ်တွေကိုမိုက်မိုက်ရန်ရန်အော်ဟစ်ငေါငန်းရန်စတာတွေလုပ်နေကြတဲ့အပြင်မင်းမယ်စရိုက်ဆန်းဆန်းဒုတ်တပြက်ဓာတပြက်ကိုထိလက်ရောက်စော်ကားတဲ့အဖြစ်တွေနဲ့ရင်ဆိုင်နေကြရပါတယ်ဒီလိုအဖြစ်တွေကနေရင်ကျေးတိမ်မွေ့လာအောင်ဘလို့ပညာပေးမှုတွေနဲ့ကာကွယ်တားဆီးကြရင်ကောင်းပါမလဲတရားဥပဒေစိုးမိုးရေးအတွက်ဥပဒေဘောင်တွင်းကနေဘလို့ပြုပြင်ပေးကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်ရရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းညင်ကြရဲဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်0832 382 5554ကိုဖြစ်စေတို့တင်ကြောင်းကြားထားနိုင်ကြပါတယ်ရှင
်ဒီကနေ့ညအစီအစဉ်မှာတော်ရရှင်တွေတိုက်ရိုက်ပါဝင်ဆွေးနွေးနိုင်ကြပါတယ်ရှင်မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကရခိုင်ဒေသအရေးနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြခဲ့ပြီးနောက်ပိုင်းမလေးရှားကမြန်မာအလုသမားတွေရဲ့ဘဝဟာနေ့စဉ်စိုးရိမ်ထိတ်လန့်မှုကြားမှာနေကြရတယ်လို့မြန်မာအလုသမားရေးကူညီဆောင်ရွက်သူတချို့နဲ့မြန်မာအလုသမားတွေကပြောလိုက်ပါတယ်။ကိုညာဝင်းအောင်ကဆက်ပြီးတော့ပြောပြမှာပါရှင
်။ရကိုင်းပြည်နယ်မြို့ဖက်ဒေသကမွတ်စလင်တွေကိုလူမျိုးတုံးတတ်ဖြတ်တာလူမျိုးစုရှင်းလင်းရေးတွေလုပ်နေတယ်ဆိုပြီးမလေးရှားဝန်ကြီးချုပ်နာဂျစ်ကဒီဇင်ဘာပထမပတ်တည်းမှာပြစ်တင်ရှုတ်ချခဲ့ပြီးမြန်မာအစိုးရကိုလမ်းပေါ်ထွက်ဆန္ဒပြကန့်ကွက်ခဲ့တာပါမလေးရှားဝန်ကြီးချုပ်ရဲ့ဒီလိုလှုပ်ရက်နောက်ပိုင်းမလေးရှားနိုင်ငံမှာအလုလုကန်နေကြတဲ့မြန်မာနိုင်ငံသားအလုသမားတွေအလုခွင်တဲ့အနေထိုင်ကြက်လာပြီးစိတ်လုံခြုံမှုမရှိသလိုခံစားနေကြရတယ်လို့မြန်မာအလုသမားအရေးကူညီပေးနေတဲ့ဦးကိုလက်ကပြောပါတယ
်ဒီမှာလက်ရှိမလေးရှားမှာတော့များသောအချင်းစိတ်အောင်တော်တော်များများမှာတော့ဒီရောပြီးအလုလုကြရတယ်ဆိုတော့ဗျာတချို့ဒီမလေးတွေရဲ့အမြင်မှာမြန်မာတွေကိုပေါ့သူတို့ရဲ့အကြည့်တွေကတော့အရင်ကလိုမဟုတ်ဘဲနဲ့စိမ်းနည်းနည်းစိမ်းလာတော့စိမ်းလာတော့ဒီမြန်မာတွေကလောလောဆယ်အလုပ်လုပ်ရတဲ့အပေါ်မှာနည်းနည်းအခက်အခဲတွေရှိလာတယ်ကသူတို့ဒီမလေးရှားဝန်ကြီးချုပ်ကိုတိုင်ဆိုတဲ့ဟာပါဝင်လာတော့အလုပ်သမားတွေမှာနည်းနည်းအလုပ်လုပ်ရတာနည်းနည်းဘယ်လိုခေါ်မလဲလုံခြုံမှုမရှိဘူးလို့ခံစားရတယ်ပေါ့ဗျာ
အခုဆိုရင်မလေးမှာရှိတဲ့မြန်မာအလုပ်သမားတွေဟာဈေးထွက်မဝယ်ရဲလောက်အောင်စိုးရိမ်မှုတွေကြားမှာနေနေရတယ်လို့စိတ်ယုံတစ်ခုမှအလုပ်လုပ်နေတဲ့မတ်ဤခန်ကပြောပါတယ
်ဒီမှာအရင်သူကိုဖြစ်တော့လေအခုလဲကျမတို့အလောက်သွားဒါတွေစိုးရနေရတယ်နိုင်ငံသားတွေကချင်းချောက်တယ်ပဲရှိတယ်ဗောနောအလောက်သွားရင်ကျမတို့မြန်မာတွေရန်သတိထားပြီးနေနေရတယ်ကျမတို့အလောက်သွားရင်လည်းမြန်မာတွေရှိတဲ့နေရာလောက်ပဲသွားရတယ်တခြားနေရာလည်းမသွားရဘူးအလောက်ကနေအပြန်ဆိုလဲအိမ်ကိုတန်းပြန်လာပဲဈေးတွေပဲလဲတယောက်ခဲမသွားရဘူးအဲ့လိုမျိုးတွေလည်းရှိတယ်အေးမြန်မာတွေကိုအဲ့လိုမျိုးဖြစ်တဲ့ခါကျတော့ကျမတို့အရန်သတိချနေရတာပေါ့ဟိုမလေးရှားက
ကော်မစီစီမှာပဲလမ်းတော့လမ်းလားဆိုလဲလုရက်နေတယ်အဲ့လိုမျိုးကျမတို့အပြင်တော့ရင်ပက်ဆာအိုက်ဒီလဲမယူတော့ရဘူးပက်ဆာအိုက်တေးလေးတွေပဲပေါင်းပြီးအဲ့ထဲမှာပဲထည့်သွားရတယ်
မလေးရှားဝန်ကြီးချုပ်ရဲ့ကန့်ကွက်ဆန္ဒပြပွဲအပြီးရပ်ပိုင်းအတွင်းမှာပဲမလေးရှားကိုမြန်မာအလူသမားပို့မဲ့လုပ်ငန်းစဉ်တွေယာယီရပ်ဆိုင်းလိုက်ကြောင်းမြန်မာအစိုးရဘက်ကကြေညာခဲ့ပါတယ်မလေးရှားနိုင်ငံကဆက်ယုံအလို့ယုံကုန်ထုတ်လုပ်ငန်းတွေဟာမြန်မာအပါအဝင်အိမ်ကြီးချင်းနိုင်ငံခြားသားအလူသမားတွေပေါ်မှီခိုအားထားနေရတာပါအခုလိုမြန်မာအလူသမားတွေနောက်ထပ်မပို့တော့ဘူးဆိုတော့မြန်မာအစိုးရဘက်ကကြေညာချက်ကြောင်းမလေးရှားအလို့တွေမှာအခြားနိုင်ငံခြားသားအလူသမားတွေကိုအစားထိုးခန့်သွားမယ်ဆိုပြီးမလေးရှားအလို့သမားအာနာပိုင်နေဘက်ကပြောဆိုလာတာကြောင့်မလေးရှားရောက်မြန်မာနိုင်ငံသားတွေကြားအလို့အတွက်စိုးရိမ်ပူပန်မှုတွေရှိလာကြောင်းဦးကိုလက်ကပြောပါတယ
်ဆိုတော့မဂျစ်ကသူလုတဲ့အပေါ်မှာမူတည်ပြီးဒီမလေးရှားအလို့သမားဝင်ကြီးကနေဒီမြန်မာအလို့သမားတွေဟိုမလို့ဟိုမလို့ရင်ရတယ်ပေါ့နော်တခြားအလို့သမားတွေအစားထိုးမဲ့ဆိုတဲ့ပုံစံမျိုးသူစာတစောင်ထုတ်လိုက်တယ်မြန်မာနဲ့လို့သမားပို့ရရဆိုင်မဆိုတော့သူတို့အနေနဲ့လည်းဒီမြန်မာအလို့သမားတွေကိုအော်ရက်ဆိုင်ခဲ့မယ်ဆိုရင်တော့မှတို့ရှိမှတခြားအလို့သမားတွေတခြားနိုင်ငံအလို့သမားတွေကိုအစားထိုးလို့ရတယ်ဆိုတဲ့အကြောင်းပေါ့စာတွေထွက်လာတယ်ဆိုတော့ကျွန်တော်တို့မြန်မာအလို့သမားလက်ရှိရှိနေတဲ့ဒီမှာလက်ရှိ legally နေနေကြတဲ့မြန်မာအလို့သမားတွေကအရန်ကိုစိုးရိမ်လာတာပေါ့
မလေးရှားရောက်မြန်မာအလို့သမားတွေအရေးဘယ်လိုကူညီကင်တွယ်ဆောင်ရွက်သွားမလဲဆိုတာသိရအောင်ကွာလာလမ်ပူးကမြန်မာတန်ယုံတာဝန်ရှိသူတွေကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။နှစ်ဖက်နိုင်ငံခေါင်းဆောင်တွေအပြန်အလှန်ညှိနှိုင်းပြီးပြည်ထနာကိုညင်သားစွာကင်တွယ်ဖို့လိုတယ်လို့မြန်မာအလို့သမားရေးကူညီပေးနေတဲ့ဦးကိုလက်ကပြောပါရယ်
။တစ်ဖက်နဲ့တစ်ဖက်ပေါ့ဗျာ။အဲ့လိုအပြန်အလှန်ဥစ္စာတင်းမာပြီးတော့မှစကားတွေပြောနေမယ်အစားပေါ့ဗျာ။နိုင်ငံနိုင်ငံလူကြီးတွေအချင်းချင်းပဲကောင်းကောင်းမွန်မွန်ညှိနှိုင်းဆွေးနွေးပြီးတော့မှဒီကိစ္စကိုပြေလည်သွားရင်တော့အကောင်းဆုံးပဲလို့ကျွန်တော်တို့ကတော့မြင်ပါတယ်။မြန်မာပြည်ပြန်လဲမြန်မာပြည်မှာလက်ရှိအလို့ကံအခွင့်အလမ်းတွေကဖော်ဖော်တည်တည်နဲ့ဟိုသူတို့မလုံဆောင်ပေးနိုင်တဲ့အတိုင်းအတာတွေလည်းပါတယ်လက်ရှိမလေးရှားနိုင်ငံမှာကတော့ဒါအခြေချနေကြတယ်ပုံမှန်လေးပေါ့သူတို့ရဲ့ဝင်ငွေနဲ့လုပ်နေကြတယ်သူကလည်းပါမစ်တန်လိုင်းကြီးတွေပဲရှိသေးတယ်ဖြတ်သားမှာခီးရကြံနေသေးတယ်လေဒါကြောင့်မို့သူတို့အစိုးရမှုတွေရှိနေတာ
မလေးရှားရောက်မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုပြန်လို့တယ်ဆိုရင်တော့နိုင်ငံသားဖြစ်ကြောင်းထောက်ခံစာတွေထုတ်ပေးသွားမယ်လို့မလေးရှားမှာရှိတဲ့မြန်မာတန်ယုံကတလောကပြောဆိုခဲ့တာရှိပါတယ်ခင်ဗျာ
ဆက်လက်တင်ဆက်မယ့်နိုင်ငံတကာသတင်းလွှာကတော့ Netherlands နိုင်ငံရွေးကောက်ပွဲအကြောင်းပါရှင် Netherlands နိုင်ငံရဲ့လက်ရာရင်းကောင်းဆောင် Hevelda ဟာ Morocco နိုင်ငံသားတွေပေါ်စော်ကားပြောဆိုမှုနဲ့ခွဲခြားဆက်ဆက်ရေးလှုံ့ဆော်မှုတွေမှာအပြစ်ရှိကြောင်းထင်ရှားပေမဲ့ထောင်ဒဏ်ကြခံရမှာမဟုတ်တဲ့အတွက်လာမယ့် match လမှာကျင်းပမယ့်ရွေးကောက်ပွဲမှာလွတ်လပ်စွာဝင်ရောက်ရှင်ပြိုင်ခွင့်ရမှာဖြစ်ပါတယ်။ VOA သတင်းတော့ Henry Ritrell သတင်းပေးပို့ထားတာကိုရှားဖောင်ကပြောပြမှာပါရှင်
။2014ခုနှစ်ကပြုလုပ်ခဲ့တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ခုအတွင်းပြစ်မှုမြောက်စေတဲ့ Hevelda ပြောဆိုမှုဗီဒီယိုဖိုင်ကိုတရားရုံးစစ်ဆေးမှုအတွင်းမှာပြသခဲ့ပါတယ်
။ Dus ich frage an jullie. Wer jullie in diese Stadt
နိုင်ငံရေးဆွေးနွေးပွဲအတွင်း Dutch ဘာသာစကားနဲ့ Hevelda ပြောသွားတာကတော့နယ်သာလန်နိုင်ငံထဲမှာမော်ရိုကိုနိုင်ငံသားတွေကိုမြင်များလိုချင်ကြလားနည်းနည်းလိုချင်ကြလားဆိုပြီးသူ့ကိုထောက်ခံတဲ့သူတွေကလည်းနည်းနည်းပဲလိုချင်ကြတယ်လို့ပြင်ဩပြောခဲ့ကြသလိုဒီကိစ္စကိုကင်တွယ်ဖြေရှင်းသွားမယ်လို့ဗီလ်ဒါကလည်းထောက်ခံသူတွေကိုပြန်ပြီးတုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။သုံးပတ်ကြာရုံးတင်စစ်ဆေးမှုပြီးတဲ့နောက်မှာတော့လူတစုပေါ်ဆော်ကားမှုခွဲခြားဆက်ဆံမှုကိုလှုပ်ဆော်ပေးတဲ့အမှုတွေနဲ့ဗီလ်ဒါမှာအပြစ်ရှိကြောင်းတရားရုံးကတွေ့ရှိပေမဲ့မုံတီးမှုကိုလှုပ်ဆော်ပေးတာမရှိဘူးလို့ပြောပါတယ်။ဂျူရီအဖွဲ့ရဲ့ဆုံးဖြတ်ချက်ပြီးအွန်လိုင်းပေါ်မှာတင်တဲ့ဗီဒီယိုတစ်ခုမှာတော့တရားရုံးကနိုင်ငံရေးပြစ်လိုက်မှုတွေရှိတယ်ဆိုပြီးဗီလ်ဒါကအခုလိုဆွဆွဲပြောဆိုပါတယ
်။ You can count on it. I will never be silent.
ဒီပေါ်မှာအားကိုးလို့ရပါတယ်။ကျွန်တော်အနေနဲ့ဘယ်တော့မှနှုတ်ဆက်နေမှာမဟုတ်ဘူး။ဒီပြစ်မှုထင်ရှားစီရင်ခြင်းဟာကျွန်တော်ကိုပိုးပြီးတော့အားရှိစေပါတယ်။ဒီပြစ်မှုထင်ရှားစီရင်ခြင်းဟာရှက်ဖွယ်ကောင်းတယ်လို့ကျွန်တော်ပြန်ပြီးတော့လည်းအယူခံဝင်သွားမှာပါ။ဒါပေမဲ့ခင်ဗျားတို့ကိုပြောလို့ရတာကတော့ကျွန်တော်ဟာအခုဆိုရင်အရင်ထက်တောင်ပိုပြီးတက်ကြွနေသေးတယ်လို့ဗီလ်ဒါကပြောသွားတာပါအခုလိုပြစ်မှုထင်ရှားစီရင်ခြင်းခံရပေမဲ့ဗီလ်ဒါဟာမတ်လမှာကျင်းပမဲ့ရွေးကောက်ပွဲအထိသူ့ရဲ့ Freedom Party ကိုလွတ်တော်တဲ့အထိဥဆောင်ခွင့်ရှိမှာဖြစ်တယ်လို့သူအနိုင်ရဖို့အလားအလာဟာလည်းမြင့်မားနေတယ်လို့လန်ဒန်တက္ကသိုလ်ကလက်ရာဇွန်းနိုင်ငံရေးကျွမ်းကျင်သူအန်ဒရီယာမေမိုနီကပြောပါတယ
် There is no one elseThat is so popular as in.
သူ့လိုလူကြိုက်များတဲ့လူမျိုးတယောက်မှမရှိပါဘူး။ဒါဟာတကယ်ကိုတကိုယ်တော်ရှင်ပြိုင်တဲ့ပွဲလိုပါပဲ။ရွေးကောက်ပွဲတွေကိုပုံမှန်အတိုင်းကျင်းပသွားမှာဖြစ်ပြီးတော့သူတော်အနိုင်ရသွားနိုင်ပါတယ်
။ Vilda ရဲ့မှတ်ချက်ပြောဆိုမှုတွေကြောင့်2014ခုနှစ်မှာအသားအရောင်ခွဲခြားမှုစန့်ကျင်ရေးဆန္ဒပြမှုဖြစ်စေခဲ့တယ်လို့ရဲတွေကလည်းတိုင်ကြားမှုပေါင်း6000ကျော်ရရှိခဲ့ပါတယ်။ နယ်သာလန်နိုင်ငံရဲ့လူဦးရေနှစ်ရင်ငယ်နှုန်းဟာမော်ရိုကိုဇာတိသားတွေဖြစ်ပါတယ်။ဒီနယ်သာလန်နိုင်ငံအတွင်းမှာမော်ရိုကိုနိုင်ငံသားတွေဘလောက်နေထိုင်သင့်တယ်လဲဆိုတာတရားဝင်အခြေတင်ဆွေးနွေးရမယ့်အရာတစ်ခုဖြစ်တယ်လို့တရားရုံးတင်စစ်ဆေးမှုအတွင်းမှာဗီလ်ဒါကပြောပါတယ
်။ Worldwide is een beweging op gang gekomen.
နိုင်ငံရေးအထက်လွှာသမားတွေနဲ့သူတို့အပေါ်မိခိုးအားထားကြတဲ့မီဒီယာတွေပြောတဲ့မျက်တာမှုရှိတဲ့အမှန်တရားတွေဟာဒီကမ္ဘာလုံးမှာခေတ်ကုန်သွားပြီဆိုတဲ့လှုပ်ရှားမှုတွေစတင်နေပြီလို့ဗီလ်ဒါကတရားရုံးကိုပြောပါတယ်။အမေရိကန်ပြည်ထောင်စုရွေးကောက်ပွဲတွေနဲ့ Brexit လို့ခေါ်တဲ့ပြည်ထောင်နိုင်ငံဥရောပသမဂ္ဂရဲ့နှုတ်ထွက်သွားတာတွေဟာတက်တည်တွေပဲလို့ဗီလ်ဒါကဆိုပါတယ်။ဗီလ်ဒါဟာသူ့ရဲ့အစ္စလာမစ်စန့်ကျင်ရေးအမြင်တွေပြန့်ပွားအောင်တရားရုံးတင်စစ်ဆေးမှုကိုဇက်ကုံတစ်ခုအဖြစ်နဲ့အသုံးချခဲ့ပြီးဒီရုံးထုတ်မှုဟာလည်းဗီလ်ဒါရဲ့ရွေးကောက်ပွဲအခွင့်အလမ်းတွေကိုအထောက်အကူဖြစ်စေနိုင်တယ်လို့လက်ရဇွန်နိုင်ငံရေးကျွမ်းကျင်သူမမွန်နီကပြောပါတယ
်။ I think that is a lot of this has to do with the fear of the population.
ဒီကိစ္စဟာများသောအားဖြင့်ရွှေ့ပြောင်းနေထိုင်သူတွေကြောင့်လူရည်တွေများလာပြီးတော့မျိုးသားနိုင်ငံအဖြစ်ကိုဆုံးရှုံးရတော့မယ်ဆိုတော့ထင်မြင်ယူဆချက်တွေဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။အလားတူပဲဒန်းတူညီမျှမှုတွေမရှိပေမဲ့ဒုက္ခသည်တွေအများကိုများလာလို့ဒန်းတူညီမျှမှုမရှိမှကိုစိုးရိမ်နေကြတာဖြစ်ပါတယ်
။ Wilder ya Freedom Party ဟာနယ်သာလန်နိုင်ငံလူထုစစ်တမ်းတွေမှာဆင်ရိုင်ငယ်နှုံးကြော်အထိဦးဆောင်နေပါတယ်။ဥရောပသမဂ္ဂကိုအပြင်းထန်ဆန့်ကျင်တဲ့ Wilder ရဲ့ရွေးကောက်ပွဲအနိုင်ရမှုဟာဥရောပသမဂ္ဂကိုပုံမနဲ့ဆိုင်တဲ့နိုင်ငံရေးပြဿနာတွေတွန်းချပေးတယ်လို့ဖြစ်နေမှာဖြစ်ပါတယ်ရှင်
။အခုတော့ဒီဇင်ဘာလတိုင်း VOA ကတင်ဆက်နေတဲ့တေးသချင်းလက်ဆောင်အစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီရှင်။
ကေဗီယူမြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOE မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်မှာပါရှင်အခုဒုတိယပိုင်းနာယူဝက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
လူရင်းပေါ့အထူးသဖြင့်အမျိုးသမီးကလေးငယ်တွေမှာစိတ်ပင်ပန်းမှုအများကြီးဖြစ်နေတာကိုကျွန်တော်တွေ့ရတယ်တစ်ဖက်ကနေလည်းစစ်ကလည်းမငြိမ်းချမ်းတဲ့အပြင
်ဒါကတော့ကချင်စစ်ဘေးဒုက္ခသည်တွေရဲ့အရေးကိုဆောင်ရွက်နေတဲ့WBN ရဲ့ director Mary Twan နဲ့မေးမြန်းထားတဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကိုနားဆင်ရမှာပါ။ဒါအပြင်သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းထုတ်လွှင့်မှုရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဒေါခင်မျိုးသက်နဲ့ရှားဖောင်တို့ကကောက်နှုတ်တင်ပြမှာပါရှင
်။မြန်မာအပေါ်မလေးရှားဝန်ကြီးချုပ်ရဲ့လောက်ရံနဲ့ပတ်သက်ပြီးဝေဖန်ထားတာကိုတော့စနေနေ့ထုတ် The Nation သတင်းစာရဲ့ editor အားပေါ်မှာတွေ့ရပါတယ်။တခြားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်းပြီးမဆွတ်တဲ့အာဆီယံရဲ့အခြေခံမူဟာအခုထိအရေးပါတဲ့အနေအထားမှာရှိရင်ဆဲပါဆိုတဲ့ခေါင်းစဉ်နဲ့ရေးတာပါ။မလေးရှားဝန်ကြီးချုပ် Najib Razak ရဲ့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ပေါ်မှာပုံကိုရေးရတိုက်ခိုက်တာဟာအတိတ်ပဲမရှိတဲ့လုပ်ရလို့ဆိုပါတယ်။ကိုဂျိုးစီဘွားအတွက်မိတ်ဆွေဖြစ်သူကိုပုတ်ခတ်စော်ကားတာဟာစိုးရင်စရာဖြစ်ပြီးဒီလိုဝန်ကြီးချုပ် Najib ရဲ့လုပ်ရမှာဒေသရင်းနိုင်ငံတွေ1968ခုနှစ်ခရဲကအခိုင်အမာမှာခံယူပြီးကျင့်သုံးနေတဲ့အာဆီယံမူဝါဒကိုပါစော်ကားရရောက်တယ်လို့ဝေဖန်ပါတယ်။တကယ်တော့မလေးရှားနိုင်ငံတွင်မှာသူဟာအဂတိလိုက်စားမှုကြောင့်နိုင်ငံရေးအခြေအနေတိတ်ပြီးမကောင်းလာတာထင်ရှားပါတယ်တဲ့။ဒီအချိန်မျိုးမှာလူတွေစိတ်ပြောင်းအောင်ဗမာကိုဆွဲထည့်ဖို့ကြိုးစားပေမဲ့သူအတွက်လွဲနေတယ်လို့ဆိုပါတယ်။သူ့နိုင်ငံထဲမှာရိုဟင်ဂျာဒုက္ခသည်က2,000လောက်ရှိနေတာမို့မြန်မာအစိုးရကဖြည့်ရှင်းဖို့ကြိုးစားမယ်ဆိုရင်တော့အခြေအနေကရှုပ်ထွေးဖို့ရှိပါတယ်တဲ့။Now Indonesia ကိုပါဆွဲထည့်ဖို့သူ့ရဲ့ကြိုးစားမှုကလည်းမအောင်မြင်တဲ့အပြင် Indonesia ကမိတ်ဆွေကောင်းပီတာဆိုတာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးသူများပြည်တွင်ရေးတဲ့ဝင်းပြီးဆွတ်မှာမဟုတ်ကြောင်းကတိပေးခဲ့တာတွေ့ရတယ်လို့ဆိုပါတယ်။ Ranger ပြဿနာနဲ့ပတ်သက်ပြီးကင်တွဲဖို့လိုအပ်တာအားလုံးသိကြတာဖြစ်ပြီးမြန်မာကိုသူ့ပြဿနာသူဖြေရှင်းပွင့်ပေးရမယ်ဆိုတာကိုမလေးရှားအနေနဲ့သိဖို့ကောင်းတယ်လို့လည်းထောက်ပြပါတယ်။သူလမ်းမပေါ်ထွက်ပြီးဆန္ဒပြနေချိန်မှာဒေါန်ဆန်းစုကြည်ဖွဲ့စည်းပေးထားတဲ့ရခိုင်ရေးကော်မရှင်ကကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကိုတိုင်ဦးဆောင်ပြီးကင်တွယ်နေတာပါတဲ့။ဒါအပြင်အာဆီယံဟာအတင်းဆောင်မခံတဲ့ကိစ္စရပ်တွေကိုသတိနဲ့ကင်တွယ်လေရှိပြီးဆိုင်ကလုန်းနာဂစ်ဖြစ်ချိန်ကပါဝင်ဆောင်ရွက်ပေးခဲ့တဲ့အောင်မြင်မှုကိုတော့မေ့မထားတဲ့မဲ့အာဆီယံမူကိုလေးစားဖို့လိုတယ်လို့ဆိုပါတယ်။ဒါအပြင်ဒေါန်ဆန်းစုကြည်ကင်တွယ်ရင်ရွန်ဂျာပြဿနာဟာမပြေလည်စရာမရှိတယ်လို့ပြဿနာမပြေလည်ရကောင်းလားဆိုပြီးပြည်ပကဖိအားမပေးသင့်ဘူးလို့လည်းရေးသားထားတာပါ
။ဆက်လက်တင်ပြပေးမှာကတော့ရခိုင်ဒေသအတွက်လူသားချင်းစာနာမှုအထောက်အကူတိတ်ဝင်မလားမတွေ့ရဘူးလို့ကုလသမဂ္ဂရဲ့ပြောကြားချက်ကိုဆောင်းပါရှင်မေဝံကကြာတာပရိနေထုတ် Channel News Asia မှာရေးထားပါတယ်။စာနာရိတ်ခါထောက်ပံ့ငွေနဲ့ဟာရထောက်ကူတွေပံ့ပိုးပေးနေရတဲ့ရခိုင်ပြည်နယ်တွေကဒုက္ခသည်ပေါင်း3,000,000ခွဲလောက်ဟာအခုအောက်တိုဘာလ9ရက်နေ့နောက်ပိုင်းမှာတော့သူတို့စီမသွားနိုင်တဲ့အတွက်မရကြဘူးလို့ရန်ကုန်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာ UNOCHA ရုံးတာဝန်ခံကတောက်ကြနေမှာပြောကြတာဖြစ်ပါတယ်။အဲ့ဒီဒေသမှာလက်နက်ကင်တိုက်ခိုက်ခဲ့သူတချို့ကိုခုထိဖမ်းမမိသေးတာနဲ့သူတို့လူယူသွားတဲ့လက်နက်တွေခုထိပြန်မရသေးတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကနေမြင်ရှင်းလင်းရေးတွေလုပ်နေစေမို့ဝင်မရပဲပိတ်ထားစေဖြစ်ပါတယ်။ဒီဒေသခံတွေအတွက်တမ်းမာရေးနဲ့အရေးပေါ်အခြေအနေစောင့်ရှောက်ပေးမှုတွေမလုပ်နိုင်တာနလကြော်နေပြီဖြစ်ပြီးအဲ့ဒီမှာကိုဝန်ဆောင်မိခင်9,000ကျော်ရှိနေပြီးအဟာရချွတ်တဲ့သူက10,000ကျော်ရှိနေတယ်လို့ဆိုပါတယ်။ဒီဒုက္ခသည်တွေအတွက်ကုလသမဂ္ဂအပြင်ရန်ကုန်ရှိနိုင်ငံရခြားတန်ယုံပေါင်း14ခုကလည်းစိုးရိမ်ပူပန်ကြောင်းပြောကြတာပါ။လုံခြုံရေးယူရာဟာလိုအပ်သလိုဒေသခံတွေအတွက်လူသားချင်းစာနာမှုအထောက်အကူရစေဖို့ကလည်းလိုအပ်တယ်လို့ပြောကြားသလိုအရေးကြီးဆုံးကဒေသအတွင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုပြန်ပြီးတည်ဆောက်နိုင်ဖို့ပါလို့ရည်သားထားပါတယ်ရှင်။ အခုဆက်လက်ပြီးတော့ဒေါ်လာလာတန်းတင်ဆက်တဲ့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်ဒီကိမ့်နဲ့တင်ပြမယ် idiom အသုံးကတော့
lip service
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက lip lip ကနှုတ်ခါservice service ကတခုခုကိုလှုပ်ဆောင်ပေးတာဆိုတော့ squat ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နှုတ်နဲ့တခုခုကိုလှုပ်ဆောင်ပေးတာပေါ့ lip service တဲ့လိုက်ဖက်တဲ့ကြိယာကတော့ give give ဒါမှမဟုတ် pay pay ဖြစ်ပြီးတော့ give lip service ဒါမှမဟုတ်ရင် pay lip service လို့ပြောလို့ရပါတယ် idiom အဓိပ္ပာယ်ကတော့တခုခုကိုလှုပ်ပေးပါမယ်ခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါနားကြောက်အောင်အပြောတက်တဲ့လှုပ်တာမျိုးတကယ်လက်တွေလှုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
် They paid lip service that the elections will be free and fair but they had no intention of doing so.
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကလှုပ်ထားခဲ့တယ်လေလက်တွေ့မှာတော့ဒီလိုလှုပ်ပြီးဖို့သူတို့မှရည်ရွယ်ချက်မရှိဘူးလို့အတည်ပြုရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် They paid lip service that the elections will be free and fair but they had no intention of doing so
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လှုပ်ပြီးပါမယ်လို့လောကချောပြီးတကယ်တော့လက်တွေ့မှာမလုတ်ပေးခဲ့ဘူးအပြောကြီးတသက်ပဲဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမှာတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့အမျိုးသမီးကဏ္ဍကိုထုတ်လင်းဖို့အချိန်ရောက်ပါပြီဝါရှင်တန်မြို့တော်ကိုရောက်ရှိနေတဲ့ကချင်စစ်ဘေးဒုက္ခသည်များကုညီကယ်ဆယ်ရေးဆောင်ရွက်နေသူWBN ခေါ်လူတို့အလင်းရောင်အဖွဲ့ရဲ့ဒါရိုက်တာမေရီတွန်ကိုမေးမြန်းပြီးတော့ဒီတပတ်အမျိုးသမီးကဏ္ဍအတွက်ဒေါ်လာလတန်းကတင်ဆက်ထားပါတယ်ရှင
်ဘုံ2017ခုတည်းကပေါ့နော် KIA နဲ့မြန်မာတပ်မတော်ကြားဒီတိုက်ပွဲတွေဖြစ်ခဲ့တာဒီနေ့တိုင်းပဲဆိုတဲ့ခါကျတော့ဒီစစ်ပြဒုက္ခတဲ့အခြေအနေကဘလို့ရှိပါလေ
အခုဆိုရင်ဒါ2016ကနေစပြီးမှဒုက္ခတွေပေါင်းဟာ300,000ကျော်ရှိပြီးမှဒုက္ခတွေပေါင်း369ခုစခန်းမှာရှိနေကြရပေါ့နော်နောက်ပြီးမှဒီလက်ရှိရှိနေဒုက္ခတွေဥယျာဉ်ပေါ်မှာလွန်ခဲ့တဲ့နိုဝင်ဘာ20ကနေစပြီးမှစံပြမြောက်ပိုင်းမှာဖြစ်ပေါ်တဲ့စစ်ကြောင်းမှုဒုက္ခတွေအသက်19,000နဲ့200,000ကျော်ကပြန်ပြီးတိုးလာနေပါတယ်အဲ့တော့ကျွန်တော်တို့အချိန်မီပြောရမယ်ဆိုရင်ဒါစစ်ဖြစ်တဲ့ကာလလည်း9နှစ်ကျော်ကြာသွားပြီဖြစ်တဲ့အတွက်ကြောင့်ဒုက္ခတွေစခန်းမှာရှိနေတဲ့လူတွေပေါ့အထူးသဖြင့်အမျိုးသမီးကလေးငယ်တွေမှာစိတ်ပင်ပန်းမှုအများကြီးဖြစ်နေတာကိုကျွန်တော်တွေ့ရတယ်။တစ်ဖက်ကနေလည်းစစ်ကလည်းမငြိမ်းချမ်းတဲ့အပြင်မှာကိုစစ်ကလည်းထပ်ပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာတယ်။အဲ့မှာတစ်ဖက်ကနေနိုင်ငံတကာလူသားချင်းအစာနာမှုအကူအညီကလည်းလျှော့နှဲသွားတယ်။ပြီးတော့ဒီလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးတဲ့အဟာရကိုလည်းကန့်သက်ချတာပဲနောက်ပြီးမှပိတ်ပင်တားဆီးတာတွေလည်းဓာတ်မျိုးကြုံနေရတယ်ပေါ့လေနော်ဥမာ IDB တယောက်ဆိုရင်ငွေချက် 6,000 နဲ့တလစာအတွက်ကိုဖြည့်ရှင်းရမယ်ဆိုတဲ့ဟာမျိုးပေါ့လေနော်အထောက်ပံ့ကအဲ့လောက်ပဲရတဲ့ဟာမျိုးဖြစ်တယ်ကျမတို့စဉ်းစားကြည့်ပေါ့အဲ့ခါမှာ IDB တွေမှာအချင်းကြီးတော်တော်လေးကိုဒါဆိုးရွားတော့ပါတယ်အဲ့ခါမှာကိုယ့်ရဲ့တာသမီးတွေရဲ့ကျန်းမာရေးပညာရေးလိုအပ်တဲ့ဌာနနဲ့ပြည်စုံတဲ့စားတောက်တွေရောက်ဖို့အတွက်မိခင်တွေဟာဆိုလို့ရှိရင်ဒုက္ခတွေစခန်းကနေထွက်ပြီးမှနေစာအလုပ်တို့ဘာလို့လုပ်ရတဲ့ဟာမျိုးရှိလာတယ်နောက်ပြီးမှဒီများတော့အဖြစ်ဒုက္ခတွေစခန်းတွေကတည်ုပ်ပြီးနဲ့နီးတဲ့အခါမှာတည်ုပ်ပြီးမှဒါလက်လုတ်လက်သားလာတော့ပြီးတော့လုပ်ရတဲ့ဟာမျိုးလေးရှိရပေါ့ဆဲကျော်တက်ကလေးတွင်လည်းသူတို့ရဲ့မိသားစုကိုထောက်ပံ့ဖို့အတွက်လိုအပ်တာတွေလုပ်နိုင်ဖို့အတွက်ဆိုတဲ့ရည်ရချက်နဲ့တိုးပြီးတော့သူတို့အလုပ်တလုပ်တာရှိတယ်။အဲ့ကောင်မှသူတို့ကြုံတွေ့ရတာတော့ဒါအဲခါလေးလူကုန်ကူးမှုနဲ့ရစောစီစီအိမ်ထောင်အသက်အရွယ်ငယ်တဲ့ခါမှာအိမ်ထောင်ပြုလိုက်ရတဲ့ဟာမျိုးပေါ့လေနော်နောက်တစ်ဖက်ကနေလည်းဒုက္ခကိုမတန်မရခေါင်းပုံဖြတ်ခံရတာမျိုးမိခင်တွေဆိုရင်လည်းအလုံးကြီးပြဿနာတွေအများကြီးရှိတာမျိုးကြုံရတယ်။နောက်တစ်ချို့ဆိုရင်လည်းတောထဲတောင်ထဲမှာသွားပြီးမှရ
ชาเร่ขามาแล้วมาเมียวไม่เมียวไม่ที่อาเมียวเนี่ยหรือเมียวแบบเป็ดตานายอาเมียจีเป้ที่รู้เฉยนี่เนี่ยเพี้ยนไปเลย
คลีรีเย่ปัญญาเย่จ้ารอคุณงานนี่ดากาลาสิลาบีสุดเลยค่ะจ้ารอบลูเฉยนี่สิบาเลย
ปัญญาเย่เนี่ยการรอดาอิมตันมากกว่าดาจมาอันนี้เนี่ยใช่ไม่กังพิมีไปเลยบาปลูสุยงงานนี่จอดกาลาอัตมาศึกษาพิจารณาต้นเนี่ยเนี่ยมาที่คลีรีหาสโลชีเย่อุบมาตัวใครเดสคันตะคู่หาสโลชินลูอุยหาตีด้ามาชิมีเจ้ามาตัวตัดแต่ยาพิจารณาไอ้ตีด้าก็เจ้าตั้งดูยาตัวใครเดสคันมีเสร็จตัวเนี่ยไอ้ขามาเจ้าสาดินขันด้วยลงเล่าไม่ใช่เอาเสียเสียมาลงเล่าไม่ใช่เอาเนี่ยปัทมาต้นเนี่ยเนี่ยมาที่เจ้าหนูเจ้าหาลูกเอกลูกอัดเด็ดเป็นยาวตัวตัวเจ้าคนมีอาชีพจะเอาบ่ไอ้เป็นมาโก้พี่ว่าไม่ส่วนใหญ่ที่สิ่งที่เขียนเอางาส่วนใหญ่ผมมาที่คือไอ้คนที่เรียกเจ้าตั้งเจ้าหูจมารูพี่ว่าไม่ส่วนใหญ่ที่สุยาเป็นยาที่ทานอะไรตัวหาปูป้องปีมามีจีน่ามาถ้าตั้งสามีไปหกพี่สุวีเอาไม่รู้ยังขามาแต่สัญญาแต่กระดูกแต่ยาคนชีบาร์เลยทำไมดิสิสับเปลี่ยนเองกูดิถ้าตั้งเอาเนื้อหาสูงเองกูยังดิแต่กระดูกแต่ปังคนไม่ชีบหามีพี่เดออาจารย์มองกูสูงยันตาจังตาจะทำจอเล่าหาสูงยันตาจมารุในงานนี้เนี่ยสินสามไม่ส่งเลยลูด้าเอี่ยมเนี่ยจังตาในงานเนี่ยน่าก็ลุงเฮเรหาสูงยันปีนี้เต็งจ้าปังคนยังชีบาร์เลนเนี่ยเต็งจ้าคนมียาในกูสูงเองเช่นนี้มาเลย
ปีนี้อีโน่ดูด้วยบีโร่มีตัวมีเนี่ยคลีรีด้วยสูงยันสิ่งนั้นก็จะมาอีบอดีดูข้าเดสคันนี่มาจะมาอีเช่นเนี่ยบลูชีบาร์เลยมีตัวมีเนี่ยคลีรีด้วยบ่เน
าะจะมาอีสุดาดาริสงานนี้ดากาลาเดมาลูอัสโซเนี่ยยังคงมีมียาสีส้มกันดาพิบาร์เลยอุมาจมารู้มาอันยูตมีเรื่องส่วนที่เรามีกวนสังเกตคำว่า heart expand แล้วมันดึงจุดเข้าที่จะเรียกคำว่าตีได้จะโชว์มาส่วนใหญ่ได้เสียงว่ามันลงเล่าการรู้จะฟังยี่สิบมันลงเล่าการคำนี้มาจมารู้มาอยู่ที่เสียงมันชิวเตี้ยวปีเป็นปุบปีอะไรคำนี้ก็เตี้ยวปีปุบปีเฮสเตี้ยวปีก็เลยตัวอุบัติสิเอียดาก็เลยมุ่ยพ่อเรื่องส่วนอิมตันมาเรื่อยๆไปเลยอันนี้ส่งประมาณวิเศษแต่เราเปลี่ยนส่วนที่มาได้ตัวใหญ่แล้วมีชีวะอะไรบ้างเลยเนาะดีกว่าแค่แค่เรนจงใหญ่ฟุกแค่แค่บาเลยส่วนใหญ่คือส่วนใหญ่เองบีที่ท้องจริงก็แบบพิจารณาพิจารณาชีวะหาเงินเงินรวยได้ชีวะเองอาจจะมาลดรวยได้แล้วแต่พักการนี้แหละยิ่งบอกว่าลูกน่าจะชีวะดีกว่าไม่คุ้นในหาเงินส่วนจะมาลงมาดูดีกว่ามันเลยจังกงเที่ยวจะมาลงมาแต่สัญญาดีบารายฟัสซีเรนน่าจะขายส่วนจะมาลงลูกมุกุญยามาไว้จะมาลงเต็มบีมาจะมาลงยามคุณมีดาวบีมาจะมาลงคุณดาวบีอะไรเช่นนี้ชีวะเลย
ก็เช่นมีดมีดอุ่นเนี่ยบ่เนาะWBN มาเนาะลูดูอลินอภွဲมาทุติยเป็นดาแล้วลูดาจินสานามู่อถောက်กูไปละ5นาทีจาเกบีสุรเบลูปาวินปัดเตเข่ดาบาเลยရှင်
อ๋อจมากะดิสิมะผิดดิกระเดะกะเนจมาดิโลกออร์แกไนเซชั่นไลฟ์วิชั่นฟาวเดชั่นဆိုเรดิลีลันคองพยาตีดาเยจีเลฟพิ่นพิ้วมูกันดาบอคอมมูนิตี้เดเวลลอปเมนต์แอนด์เอนไวรอนเมนทัลโปรเทคชั่นมาจมากะလုံဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်ဒီလိုလုံဆောင်ကူညီနဲ့ဆက်တည်တာပေါ့မှာအဲ့မှာလုံဆောင်နေနေမှာဒီစစ်ကဖြစ်တဲ့အခါမှာအစ်မတို့ကဒီစစ်ကဘယ်လောက်ကြာမယ်လို့မထင်ဘူးလို့အတောင်ကျွန်တော်တို့ကူညီရင်းကူညီရင်းနဲ့ပြောရမယ်ဆိုရင်ကျွန်တော်တို့ဒီအထက်မှာပါဝင်မြင့်မျောရဲလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့ဘာဖြစ်ဆိုဒုက္ခရင်းအတူမြောက်ပြီးခံစားရင်းနဲ့မှာလို့အချက်ကိုကျွန်တော်တို့တည်ထားတဲ့နိုင်ငံတကာလူသားချင်းစာနာစီးညင်းစီကရပိုင်ခွင့်ခွင့်ရေးရင်းဆိုတဲ့အကြောင်းကျွန်တော်တို့ကတည်ထားတဲ့အခါမှာသူတို့ရဲ့ရပိုင်ခွင့်ကိုကျွန်တော်လုပ်ပြီးဖို့အတွက်မှာမကျိုးစားလို့ဆောင်ရဲကျွန်တော်တို့ဒီပါဝင်တက်တက်ခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့အဖွဲ့က WBN ဆိုတော့လူတို့အလင်းအဖွဲ့ဆိုတာလူတို့အလင်းအဖွဲ့ဆိုတာဘာလို့ဆိုလိုပါလဲရှင
်ပြောမယ်ဆိုရင်ဒါကျွန်တော်တို့ကအဲဒီကစိတ်ဒုက္ခအတိအမောင်ရောက်နေရဲ့ကျွန်တော်တို့ရဲ့ဒါပြည်သူပြည်သားတွေလူသားတွေကိုကျွန်တော်တို့မှာတတ်နိုင်တယ်ဥပမာဖျောင်းတိုင်ရဲ့အလင်းကလည်းအမောင်ဒုက္ခရဲ့မှာဖျောင်းတိုင်အလင်းကလည်းဒါတော်တော်လေးထိရောက်ပဲပေါ့ကျွန်တော်တို့အားလုံးကိုကုညီနေမှာပုံဒါမဲ့ကျွန်တော်တို့အနေနဲ့ဒါဖျောင်းတိုင်လေးရဲ့အလင်းကိုကိုတကယ်ကို sacrifice ပေါ့အမင်းပြီးမှကျွန်တော်တို့အမင်းလေးပေးနိုင်ရဲ့ဖွင့်လေးဖြစ်နိုင်အောင်ဆိုပြီးကျွန်တော်တို့ volunteer လေးနဲ့ဖတ်ခဲ့တဲ့ခွက်ဖြစ်ပါတယ်အစကြေးရနေပေါ့နော် volunteer ကိုညီကူညီနဲ့လက်စစ်ကပို့ပြီးမှပြင်ထန်လာတဲ့ IDP ကိုတူးလာတဲ့အခါမှာဒါနိုင်ငံတကာနဲ့ပူးပေါင်းလုပ်ဆောင်မှရမယ်ဆိုတဲ့ဟာမျိုးနဲ့ကျွန်တော်တို့ကပြန်ပြီးတော့ကြောင်းလဲဖွဲ့စည်းပြီးလူသားချင်းစာနာမှုအကူအညီနဲ့ပူးပြီးလုပ်ငန်းလုပ်ပဲအဖွဲ့စီမှဒီကိုစက်ပြီးတဆင့်ကျွန်တော်တို့ကြောင်းလဲပြီးမှဒါကူညီခဲ့ခြင်းဖြစ်ပါတယ်အခုကျွန်တော်လုပ်ပေးနိုင်တာကအခုတော်တော်လေးကိုခိုင်းလုပ်ရင်းနဲ့လည်းကျမတို့စိတ်မကောင်းဖြစ်မိတယ်အခုတကယ်အခြေခံတွေအချက်တော့ကျမတို့ကပြည့်မြောင်းတော့ဒါလုပ်ပြီးနိုင်ဖို့တောင်းမှအခွင့်အရေးချက်နေတယ်ပေါ့ဒါမဲ့ကျမတို့လုဆောင်ပြီးမှအတိုင်းကအခုအခြေအနေကတော့လူတွေအကျိုးခံစားမယ်ဆိုရင်ကျမတို့အနေနဲ့တော့ဒါစိတ်ညှောက်မှုပေါ့လေနော်အနေနဲ့ရှိမှုပါတယ်ဟုတ်ကဲ့
စိတ်မကောင်းဖြစ်ရတယ်ဆိုတော့စိတ်မကောင်းဖြစ်ရတယ်ဖြစ်ရပေါ့နော်ကိုမှတ်မှတ်ရရလေးပြန်ပြောပြပေးလို့ရမှာရှင်ကျမနောက်ဆုံးမိပြစီ
ကျမမှာဒီစိတ်မကောင်းဖြစ်တဲ့အမှန်ရစရာဆိုအများကြီးပဲဟုတ်ပါ
let the law lu lu tuma pyo lu ya de now first october ma kli apin na ye kli win da le ne di cha bi ma na ne tami ye a song twa de le ne ta ni ya u win pwin twa de now song ne ta ni ga chi daw thi twa de bo tu tu ho tuma lu twa bi ma ku ni ye kha ma ta khat ka ni ku ni tin pe nai me mi da su ta khu lo ne a khat khe ko tuma pi lai ya de upa ma song myo so ye tami le so yin tu ye အမေဟာဆိုရင်သားသမီးတုံးရောက်ဝေးနေတဲ့အဖတ်မတင်ခဲ့ဒီသမီးတယောက်ပဲအဖတ်တင်တာဒီသမီးတယောက်ပဲအဖတ်တင်တဲ့သမီးကလည်းနဲ့ကြီးနေတယ်လို့ဆုံးသွားတယ်ပေါ့လေဒါလေးကျွန်မတွေ့ရတယ်နောက်တစ်ခုကအဲ့ဒီဥပွင့်သွားတဲ့ကလေးရဲ့အမေဆိုရင်ဒီသားကိုအတန့်စွန့်ပြီးမှသူမွေးခဲ့ရတာဖြစ်တယ်အဲကိုတချမ်းတည်းပြီးတလုံးလုံးနဲ့ဖြစ်နေရတာမျိုးတွေ့ရခါမှာကျွန်မအင်းနဲ့တောင်မှကိုစိတ် တော့မြောက်ဟာလို့ရှိရင်ကြောက်လို့ပေါ့ဒီအဲ့မှာဘုံခုချင်းထဲမှာသူတို့ကတော့ဆော့ရင်းနဲ့တောင်းဝင်အောင်နေနေမှာနေပြူပြီးမှ very alive ဖြစ်သွားရတာဒါသူကမျက်စိထဲမှာဟိုဒါအများရန်မြောင်ပြီးကျမစိတ်မကောင်းဖြစ်ပါတယ်စိတ်ရက်ဒဏ်ကျမတို့ကိုညီရာကဒါအတိုင်းဒါလေးခုပဲဖြစ်နေတယ်တကယ်တမ်းလူတယောက်ရဲ့ဘဝတစ်ခုလုံးမှာဒါတော်တော်လေးနောက်ကျနေတာတော့ခက်ခက်ဖြစ်သွားလုံနေရတယ်အဲလုတ်ပြီးရမယ်လို့အတော်ဝင်အားလုံးကျမလုတ်နေပြီဆိုလို့ဒါမဲ့ဒီလိုအချိန်ကြီးမျိုးကိုမလုတ်ပြီးနိုင်မဲ့ဒီလိုဖြစ်သွားတာမျိုးမြေတိုင်းဆုံးပြန်အဲ့ဒါကျမတော့ကအိမ်မှာမှာပဲဝမ်းနေစရာပေါ့လေနော်စီးကျဲစရာအဲဒါမမတ်ရကျမအများတမ်းမမြင်နိုင်တဲ့အဖြစ်ပြက်ဒါကျမရှိပ
ါစနေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါရှင်အခုတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လွှင့်တော့မှာပါ
Artificial intelligence နည်းပညာဟာစက်မှုလုပ်ငန်းနည်းပညာနဲ့ digital ခေတ္တကိုရောက်လာစေပြီးလူမှုဘဝတွေကိုပြောင်းလဲလာစေခဲ့တာဖြစ်ပါတယ်။ဒီနည်းပညာအတွက်သိပ္ပံပညာရှင်တွေရဲ့စူးစမ်းမှုတွေနဲ့နောက်ဆုံးဘယ်အခြေအနေထိရောက်နေပြီဆိုတာတွေကိုဒီတစ်ပတ်မှာပြောပြပေးပါရစီ။အာယုံခံစားနိုင်တဲ့ဆက်တွေနဲ့ကြိုးကြောင်းစီလျောအောင်လှုပ်ဆောင်လာနိုင်တာတွေကြောင့်သိပ္ပံပညာ၊ဆေးပညာနဲ့ပညာရေးကဏ္ဍတွေမှာအထောက်အကူအများကြီးရလာစေပါတယ်။ဒီလိုရလာအောင်လူသားတွေရဲ့အုံနှောက်နဲ့ထိန်းချုပ်ပြီးလောက်ကင်နိုင်စွမ်းရှိတာတွေကိုဆက်တွေမှာသုံးဖို့အတွက်သိပ္ပံပညာရှင်တွေကပထမဆုံးစပြီးစဉ်းစားကြတာပါ။လက်တွေ့လုပ်တဲ့အခါမှာနောက်ဆုံးပေါ်နည်းပညာတွေရှိကရတဲ့အချက်လက်တွေကိုသုံးပြီးအကြမ်းမြင်အာရုံခံစားမှုအပါအဝင်အချက်လက်တွေကိုတစ်ခုစီခွဲထုတ်ပြီးဆက်တွေနဲ့အယိုးဆုံးအရှင်းဆုံးပြန်ပြီးသုံးနိုင်အောင်အတွက်စူးစမ်းတာမျိုးလို့ Intel ကုမ္ပဏီကကွန်ပျူတာသိပ္ပံပညာရှင်တွေကပြောပါတယ်။ဒါဟာလူသားတွေရဲ့အုံနောက်ကနေစက်တွေကသင်ယူဖို့အတွက်လုပ်တာဖြစ်ပါတယ်။ Artificial Intelligence အစီအဝါအသိဉာဏ်ဤပညာရမှာဖန်တီးထားတဲ့အသိဉာဏ်နဲ့ပတ်သက်ပြီးကြုံနေရတဲ့ရေးပူးရပြဿနာတွေကိုပြဿနာကလေးတွေဖြစ်နေခွဲထုတ်ပြီးဖြေရှင်းနိုင်ဖို့အတွက်သူတေသနာပညာရှင်တွေစူးစမ်းနေကြတယ်လို့သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်
။အကြောင်းပြချက်ဘာကြောင့်လဲဆိုတဲ့ဟာကိုဆုံးဖြတ်နိုင်ရမယ်၊သုံးသပ်နိုင်ရမယ်၊ကောက်ချက်ချနိုင်ရမယ်၊နောက်ဆုံးအဖြေရအောင်ထွက်ပေးရမယ်။အဲ့ဒီဟာရဲ့နောက်ဘာသာရတစ်ခုကိုနားလည်အောင်သင်ယူနိုင်ရမယ်ဆိုတဲ့ဟာပေါ့အခြေခံနဲ့နောက်တစ်ခုကဘာလဲဆိုတာမန်အတိကျံပေါ့နော်။ပူနေတာသိရင်ချက်ချင်းအနှွေးတယ်ဝရမယ်။အရန်ကိုချွေးတွေထွက်နေပြီဆိုလို့ရှင်ငါရေချိုးရမယ်ဆိုတဲ့အတိညာပေါ့နော်တာမန်အတိညာသမင်းစားတယ်ဆိုလို့ရှင်သမင်းအိုးသွားပြီးတော့ဖွင့်ကြည့်တယ်သမင်းမရှိဘူးသမင်းမရှိဘူးဆိုလို့ရှင်စံရီဆေးရမယ်စံအိုးတည်ရမယ်မီးမွှေးရမယ်ဆိုတဲ့ဘာပေါ့ဘာခေါ်မလဲ तू ကဆုံးဖြတ်ချက်ရှိတယ်မရှိဘူးဆိုတဲ့အတိညာတွေအကုန်လုံးကို तू ကစဉ်းစားပေးလိုက်တဲ့ဟာပေါ့နော်နောက်ပြီးတော့စီမံခန့်ခွဲမှု motion planning လို့ခေါ်ပါတယ်အဲ့ဒါပါလဲဆိုလို့ရှင်ခုနကဟိုစက်ရုပ်တွေမှာစေယုတ်တွေအလုံးလောက်ခိုင်းတဲ့အခါကြလို့ရှိရင်စေယုတ်ကပူတယ်အေးတယ်သွားရမယ်ဘယ်နေရာအထိသွားရမယ်ဘယ်ရောက်လို့ရှိလို့ရှိရင်လက်ကိုမြှောက်ရမယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါကိုပါလဲဆိုလို့ရှိရင် planning စီမံခန့်ခွဲမှုပေါ့နော်သူက decision making တွေပါသွားပါတယ်နောက်တစ်ခုကပါလဲဆိုအမှန်အမှန်ဝေဖန်ပိုင်းခြားမှုအဲ့ဒါပါလဲဆိုလို့ရှိရင်တဘောကဝင်းကပါထဲမှာလမ်းပိတ်နေတယ်ဆိုလို့ရှိရင် artificial intelligence သုံးလို့ရှိရင်ဒီလမ်းအမှားကိုသူကပြန်မသွားတော့ဘူးဒါလမ်းမှားနေတယ်နောက်တလမ်း၍ဒီလမ်းမှားနေတယ်နောက်တလမ်း၍ဒါလမ်းမှန်သွားပြီဆိုလို့ရှိရင်ဆက်သွားဆိုတဲ့ဟာပေါ့နော်အဲ့ဒါအမှန်အမှန်ဝေပန်ပိုင်းခြားမှု ဒါတွေကိုလေ့လာတာ artificial intelligence ကိုခေါ်ပါတယ်။နောက်ပြီးတော့ machine vision ပေါ့နော် machine vision ဆိုလို့ရှိရင်ဥမာအန်စာတုံးလေးကို artificial intelligence နဲ့လုပ်ထားတာပေါ့နော် now bada zaga adeibe phwin so da bada pyan da now bro me de me kun ko tu a chat chin ba le ba me lai de le so de ha wo tu a di set au naw the ma atinyan ne tu a sha sha pi de ma nga ba pyan phi a kaung song le so de phie bu atwet ko lout da bon no
aku lo pyatana ri ko phie shin mo atwet lout la nai mi so yin di pyatana ri phie shin nai ne ai atinyan thong set yut de ga lu da ri ko dukkha pe la nai da la lo pu ban la ja da ba
ဒါကြောင့်လူသားတွေကိုဒီဆက်ရုပ်တွေကဒုက္ခပေးနိုင်ပါပြီလားတကယ်တမ်းကြလို့ရှိရင်လူသားတွေကိုဒုက္ခပေးနိုင်တဲ့အဆင့်ရောက်လောက်တဲ့အထိကိုဒီအစီဝအတိညာဉ်ကမတိုးတက်သေးပါဘူးနောက်နှစ်ပေါင်းရာပေါင်းများစွာအထိကိုဒီတုတေသနာလောက်ရပါအောင်ပဲဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဒီ artificial intelligence ရဲ့နှိမ့်ရှည်စီကံဂိမ်းနာမှာပါလာလဲဆိုလို့ရှိရင် social intelligence ဆိုတာပါလာ artificial intelligence ကိုဒီအာဇီဝအသိဉာဏ်ကိုဖော်ပေးနိုင်မလဲတော်တော်ကိုခက်ပါတယ်ဒီ AI နည်းပညာကိုသုံးတဲ့
now song paw ni pinya ne ti twin tha de set twi ha let shi ma be a sent thi to tet ni ba bi le
now song paw ni pinya ne ti twin tha de set yauk takhu ga balaw a thi ko a ti nyan shi de le lo lu rin ne shin lai yin tarait san ni ne shin lai lo shin be a sent ma shi de le lo me de a ka ja lo shin ai robot ti twin ne lu ri ya ba ne shin pya le so lo tru ye a kaung song robot ha sun a na ma cha phit ni de po hat lauk taung ma အတိညာမရနိုင်သေးပါဘူးတဲ့လူအဆင့်မပြောနဲ့ချင်ပန်ဇီအဆင့်မပြောနဲ့ပိုးဟလောက်တောင်မှသူ့ကိုတင်ပေးလို့မရသေးပါဘူးဆိုပြီးတော့သူတို့ပြောပါတယ်အဘာကြောင့်လဲဆိုတော့ခုနဆိုရှယ်အင်တယ်လီဂျင့်ချစ်တဲ့စိတ်စိတ်ဆိုးတဲ့စိတ်ကိုကျင်းစာနာတဲ့စိတ်ကိုဘယ်လိုတင်မလဲဘယ်လိုရအောင်လုပ်ယူမလဲနောက် creativity ကျွန်တော်တို့လူတွေမှာရှိတဲ့ပစ္စည်းလေးတစ်ခုနဲ့တစ်စုံတစ်ခုကိုရအောင်ဖန်တီးယူနိုင်တာ လုံးချောင်းကလေးတွေနဲ့တိရက်ကလေးတွေနဲ့စုပြီးတော့အင်္ဂလိပ်ဖြစ်အောင်လုပ်ယူတာကလေးတွေကစားတာဒါ creativity လို့ခေါ်ပါတယ်ဆက်ရုပ်မှာမရသေးပါဘူးနောက် general intelligence ကတာမန်လေးတူတူကကိစ္စတွေပေါ့နော်ခုနလိုပေါ့နော်သမင်းစာတယ်ဆိုလို့ရှိရင်ဘာစာမလဲဆိုတဲ့နေ့တူတူကဆုံးဖြတ်ချက်ဆက်ရုပ်ကမဆုံးဖြတ်သေးနိုင်ပါဘူးအဲ့တော့အတိညာရှိတဲ့လူတူနဲ့ဘာကွာလဲဆိုလို့ရှိရင်ဆက်ရုပ်ဟာ
artificial intelligence လို့ ခေါ်တဲ့အာစီဝအသိဉာဏ်သုံးနည်းပညာကိုသုံးပြီးလုံခြုံစိတ်ချရတဲ့လမ်းတွေဝင်းကျင်တွေကိုဖန်တီးနိုင်ပြီးဆိုရင် smart mirror smart jewelry ပါပေါ်လာပြီးလူနေမှုဘဝကိုပါအကြီးအကျယ်ပြောင်းလဲလာစေနိုင်တယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
VOA မြန်မာပိုင်းကအခုလိုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေနဲ့ရုပ်သံအစီအစသ်တွေကို internet website ဖြစ်တဲ့ burmese.voanews.com မှာလည်း
ချိန်မီွေးကြည့်ရှုနားဆင်နိုင်ကြပါရစေရှင်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။ဆီးရီးယားနဲ့ရုရှားစစ်လေယာဉ်တွေကဆီးရီးယားနိုင်ငံအလက်ပုံမြို့ရွှေ့ပိုင်းကိုအပြင်းထန်ဆက်ပြီးဘုံကျဲတိုက်ခိုက်နေချိန်မှာပဲဆီးရီးယားအစိုးရနဲ့မဟာမိတ်ရုရှားနိုင်ငံတို့ဟာဆီးရီးယားပြည်သူတွေပေါ်တနားညာတာမှုကင်းမဲ့တဲ့စစ်ကိုဆင်နွှဲနေတယ်လို့ ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးစမတာပါဝါကဝေဖန်ထုတ်နှက်ခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောကြားခဲ့တဲ့မိန့်ခွန်းအတွင်းတန်မတ်ကြီးပါဝါကတကယ့်လက်တွေ့မှာအာဆက်အစိုးရနဲ့ရုရှားနိုင်ငံတို့ဟာ အဆက်အစိုးရထံလက်နက်ချလာအောင်လို့အလက်ပုံမျိုးအရှိပိုင်းမှာအငက်ခံမလားဘုံကျဲတဲ့ဒဏ်ကိုခံမလားဒါမှမဟုတ်လက်နက်ချမလားဆိုတဲ့ဗျူဟာကိုဆက်လက်ကျင့်သုံးနေပြီးကျမတို့နဲ့ဆီးရီးယားပြည်သူတွေတည်ထားကြတဲ့အတိုင်းအဆက်အစိုးရဟာသူ့လက်အောက်မှာရောက်နေသူတွေကိုစနစ်တကျနှင်ပန်းနှိပ်စက်မှုတွေလှုပ်ဆောင်နေတယ်လို့လည်းပြောဆိုခဲ့ပါတယ်။မြို့တွေနဲ့လူနေရပ်ကွက်တွေပေါ်ဆီးရီးယားအစိုးရရဲ့တိုက်ခိုက်မှုတွေကြောင့်အရက်သားတွေထိခိုက်ဒေဆုံးမှုတွေမှာ2011ခုနှစ်ကလေးကပါဝင်ပတ်သက်ခဲ့သူတချို့ကိုလည်းတာမတ်ကြီးပါဝါကနာမည်စရင်းနဲ့တကွဖော်ပြခဲ့ပါတယ်။အဆက်အစိုးရရဲ့နောက်ကွယ်မှာပုံရှိုးကွယ်ရှိုးလူသိမခန့်ပဲပါဝင်ခဲ့တဲ့တပ်ဖွဲ့တွေကိုအမိန်ပေးစေခိုင်းခဲ့သူတွေကိုလည်းအမေရိကန်ပြည်ထောင်စုကအလွတ်ပေးမှာမဟုတ်ဘူးလို့လည်းပြောဆိုခဲ့တာပါ။ဒီလူတွေဟာဗိုလ်ချုပ်အေဒစ်ဆာလာမာ၊ဗိုလ်မှူးချုပ်အက်နန်အဘော့ဟေဝါ၊ဗိုလ်ချုပ်ဂျက်ဒက်ဆယ်ဘီမာဝစ်၊ဗိုလ်မှူးကြီးဆူဟေးလ်ဟက်ဆန်နဲ့ဗိုလ်ချုပ်တဟာဟာမစ်ခါလီတို့ဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဆီးရီးယားနိုင်ငံတဝန်းကထိမ့်သိမ်းရေးစခန်းတွေမှာဖြစ်ပေါ်နေတဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့ပတ်သက်လို့လဲတာမတ်ကြီးပါဝါကမှတ်တမ်းယူခဲ့ပြီးဒီစခန်းတွေကိုအုပ်ချုပ်နေသူတဦးချင်းအနေနဲ့သူတို့ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွေ့တစ်နှစ်ကြာရင်တာဝန်ခံကြရလိမ့်မယ်လို့လဲကတိပြုခဲ့ပါတယ်။ဒီလူတွေထဲကတချို့နာမည်တွေအဖြစ်နဲ့လဲဗိုလ်ချုပ်ဂျမေးဟက်ဆန်၊ဗိုလ်မှူးချုပ်အဗ်ဒူဆလမ်၊ဖာချ်မာမုဒ်၊ဗိုလ်မှူးချုပ်အစ်ဘရာဟမ်မာလာ၊ဗိုလ်မှူးကြီးကုစီဒ်မာမုဒ်ဗိုလ်မှူးချုပ်ဆာဟာဟတ်မန်ဗိုလ်မှူးချုပ်ရှဖတ်မာဆာဗိုလ်ချုပ်ရာဖစ်ရှီဟာရာနဲ့ဟာဖစ်မာလော့ဖ်တို့ရဲ့နာမည်တွေကိုတာမတ်ကြီးကထုတ်ဖော်ပြောကြားသွားခဲ့ပါတယ်။ဆီးရီးယားမှာဆိုးရမဟုတ်တဲ့အစံဖက်အဖွဲ့တွေကလည်းအရက်သားတွေပေါ်ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုကျူးလွန်နေကြတယ်လို့လည်းတာမတ်ကြီးပါဝါကထောက်ပြရင်းဒီလိုလုပ်ရက်တွေကိုပြင်းထန်ဆုံးစကလုံးတွေနဲ့ရှုံချခဲ့ပြီး IS အစံဖက်အဖွဲ့ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကြောင့်ဒီအကြံဖက်အဖွဲ့ကိုချိန်မုံဖို့68နိုင်ငံပါဝင်တဲ့မဟာမိတ်ညွန်မအဖွဲ့တစ်ခုကိုအမေရိကန်ကဦးဆောင်ခဲ့တာဖြစ်ကြောင်းကိုလည်းတာမတ်ကြီးကထောက်ပြသွားခဲ့ပါတယ်။တိုင်းပြည်ကိုတစားစီဖြစ်အောင်ဖျက်ဆီးပြီးလူတွေတကွဲတပြားဖြစ်ကြရာအသက်ခံကြရတာတွေကိုမြင်တွေ့နေရတာဟာအာဏာကိုဖတ်တွယ်ဖို့လောကကျိုးနှက်တယ်လို့ဆုံးဖြတ်ခဲ့သူဟာအဆက်သာဖြစ်တယ်လို့လည်းမကြသေးခင်တုန်းကပဲအမေရိကန်သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။ဒါကြောင့်အဆက်အစိုးရနဲ့သူ့မဟာမိတ်တွေဟာအရက်သားတွေပေါ်အကြမ်းဖက်တိုက်ခိုက်ဖျက်ဆီးမှုတွေအတွက်တာဝန်ရှိသလိုအရက်သားတွေကိုတိုက်ခိုက်နေပြီးအကြမ်းဖက်ဝါဒကိုမချိန်မုံပဲမီးထိုးပေးနေတယ်ဆိုတာကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးကရှင်းရှင်းလင်းလင်းသိဖို့လိုအပ်တယ်လို့ကျူးလွန်သူတွေအနေနဲ့လည်းအရင်တုန်းကသူတို့ရှေ့မှာရှက်စရာကောင်းတဲ့လောက်ရက်တွေကိုကျူးလွန်ခဲ့သူတွေကြုံခဲ့ရတယ်လို့သူတို့ရဲ့ရာဇဝတ်မှုတွေအတွက်တရားမျှတမှုကိုရင်ဆိုင်ကြရမှာဖြစ်တယ်ဆိုတာကိုလည်းသဘောပေါက်ကြရလိမ့်မယ်လို့တာမတ်ကြီးပါဝါကပြောကြားခဲ့ကြောင်းပါရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကို Dot K မျိုးသက်ကကြောပြမှာပါ။
အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့နယူးယောက်မှာတွေ့ဆုံစကားပြောခဲ့ပြီးတဲ့နောက်မှာသူဟာ2018ခုနှစ်မှာစပြီးတာဝန်ယူရမယ်အစိုးရနဲ့တက်တွဲပြီးလှုပ်ဆောင်ရမှာအတွက်တိတ်ကိုစိတ်လှုပ်ရှားမိပါကြောင်း Republican Party ရဲ့အောက်လွှတ်တော်အများစုခေါင်းဆောင် Paul Ryan ကတောက်ကြနေမှာပြောကြားလိုက်ပါတယ်။တရုတ်နိုင်ငံကနေတားဆီးဖို့ကြိုးစားတဲ့ကြားကပဲကုလသမဂ္ဂလုံခြုံရေးကောင်စီကတောက်ကြနေမှာမြောက်ကိုရီးယားရဲ့လူသားချင်းစာနာမှုအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂတရုတ်နိုင်ငံဆိုင်ရာသံမကြီးကလုံခြုံရေးကောင်စီဟာလူခွင့်ရွှေ့နှိမ့်ဖို့အတွက်ဖွဲ့ထားတာမဟုတ်ဘူးလို့ပြောပြီးတော့ဒီလိုဆွေးနွေးတာကိုကန့်ကွက်ပါတယ်။မြန်မာနိုင်ငံသမရဟောင်းဦးသိန်းစိန်ဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲကာလအတွင်းအကောင်းဆုံးဦးဆောင်ပြီးလှုပ်ဆောင်နိုင်ခဲ့တာကြောင့်2016ခုနှစ်အတွက် Asian Cosmopolitan Awards မဟာဆုကိုရရှိခဲ့ပါတယ်။ဆုပေးပွဲအခမ်းအနားကိုတော့2018ခုနှစ် January 15ရက်နေ့မှာဂျပန်နိုင်ငံနာရာခဲမှာပြုလုပ်မှာဖြစ်ပါတယ်။မြန်မာနိုင်ငံထွက်ပင်းနဲ့မှာတလမကွဲနီးပါးရှိတဲ့ဒိုင်နိုဆောရဲ့အမိပိုင်းရုပ်ကျွင်းရှိနေတာကိုကြောက်ဖြစ်ရုပ်ကျွင်းဖေတာပညာရှင်တွေရှာရှာပပပထမဆုံးတွေ့ရှိခဲ့ပါတယ်။ဒီရုပ်ကျွင်းဟာဒိုင်နိုဆောရဲ့အမိပိုင်းကအယိုးအတန်းနုလေးတွေနဲ့အတူနူးညံ့တဲ့အမွှေးလေးတွေမပြတ်မစီးပဲရှိနေတာပါ။ဒီပင်းကိုဟူကောင်းတောင်ကြားဒေသမှာရှိတဲ့ပင်းမိုင်းတွေကနေရရှိတာဖြစ်ပါတယ်။
သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့နန်းထွေးကြီးဖြစ်ပါတယ်အင်ဂျင်နီယာကတော့ Thomas Blunted ဖြစ်ပါတယ်ရှင်စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရွှေလန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါThank you.
This program has come to you from the Voice of America, Washington.